Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။မေလ24ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 32နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
သူကိုယ်တိုင်ရဲ့ပြောရဆိုသတင်းစာမျက်နှာဖတ်အောင်ကြည့်ရတယ်မကြည့်အောင်နော်။နောက်ကရေဒီယိုလည်းနားမထောင်အောင်နော်။တိုင်းပြည်မှာဖြစ်နေတဲ့ကိစ္စတွေကိုသူမသိအောင်လက်တမ်းက
ဒီကနေ့ဒေါ်ဆန်းစုကြည်ကိုပထမဆုံးအကြိမ်လူကိုယ်တိုင်ရုံးထုတ်စစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေတွေကိုပြောပြပေးတော့ပါမယ်။ဆီယနာတိမ်မှုဆန်းကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအကြောင်းနဲ့အတူမြန်မာနိုင်ငံတဝန်းပောက်ကွဲမှုတွေဖြစ်နေတာကြောင့်လူထုအကြဆိုးရိမ်မှုတွေကြီးထွားလာနေတာဒီကနေ့အခြေခံပညာကျောင်းနေကျောင်းအကြတဲ့အခြေအနေကရားနဲ့ရှမ်းပြည်နယ်တို့ကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့အတူကချင်ပြည်နယ်တွင်းကတိုက်ပွဲသတင်းတွေအပါအဝင်ကိုဗစ်ကူးစက်သူတွေထပ်တွေ့နေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းနှဆင်ကြရပါမယ်။အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးတော့ပါမယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းပြီးတော့လေးလထဲရောက်လာချိန်မှာအင်အားသုံးနှိမ်နင်းနာရီကြောင်းဆန္ဒပြလှုပ်ရှားမှုတွေအရင်ကလိုအားမကောင်းတော့ပါပဲ။ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားထိတ်တိုက်တွေ့တာတွေတော့တိုးလာပါတယ်။မနေ့ကပဲရှမ်းပြည်နယ်ဖေခုံမြို့နယ်ထက်ကမိုးပြဲရဲစခန်းကိုလက်နက်ကင်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဒီဖြစ်ရမှာရဲတပ်သား40ကျော်ကြာဆုံး4ဦးဖမ်းမိပြီးတော့ပြည်သူဘက်ကတအူတေးဆုံးခဲ့တယ်လို့2ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ပြည်သူကာကွယ်ရေးတပ်ဖက်ကသတင်းထုတ်ပြန်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံကတော့တတ်ခတ်ခံရတာကိုအတည်ပြုပေမဲ့တေးဆုံးပျောက်ဆုံးစဉ်အတိအကျကိုတော့မထုတ်ပြန်ပါဘူး။ကြားပြည်နယ်လွိုက်ကောဒီမိုဆိုနဲ့ဖေခုံမြို့မှာလည်းမနေ့ညကစပြီးတော့ပစ်ခတ်တမ်းတွေကြားလာတဲ့အတွက်ပြည်သူတွေဘေးလွယာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မှာတော့ပောက်ကွဲတံတွေနေစဉ်လိုကြာနေရပြီးတရားလဲလို့ဖမ်းဆီးမှုတွေရှိနေတဲ့ကြားကလူငယ်တွေဥဆောင်တဲ့တပိတ်ပွဲတွေလည်းနေစဉ်လိုရှိနေပါတယ်။ဖားကန့်လောင်းလုံးဒွေနဲ့မန္တလေးအပါအဝင်နယ်မြို့တွေမှာတော့စစ်အာဏာရှင်စန့်ကျင်လမ်းလျှောက်ချစ်တတဲ့လှုပ်ရှားမှုတွေပြန်ပြီးတော့အကောင်လာပါတယ်။လက်ပတောင်းတောင်ဒေသအခြေရွာတွေမှာဆိုရင်ရွာပေါင်းစုတပိတ်တွေလှုပ်ပြီးတော့လူထောင်ချီလမ်းလျှောက်ချစ်တတ်ကြတာပါ။စစ်အာဏာဆန့်ကျင်ရေးဟောပြောပွဲတွေလည်းလုပ်ကြပါတယ်။ဖက်စစ်ခံရတဲ့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူတွေရှိနေသမျှပါတီလည်းရှိနေမယ်လို့ဒီကနေ့ရုံးထုတ်ချိန်မှာရှင်းနေကားတစ်ဆင့်အမှားစကားပါလာပါတယ်
။ပါတီကိုထောင်ထားတာလည်းပြည်သူတွေအတွက်ထောင်ထားတာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေရှိနေတွေပါတီရှိနေမှာပါလို့အမေကအဲ့လိုမှားပါတယ်ရှင့်။
ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရခဲ့တဲ့ရှင်းနေဒေါ်မမင်းဆိုပါနေပြည်တော်ကောင်စီဝင်တဲ့ကအဆောက်အုံတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုနိုင်ဝက်ကြာတွေ့ခွင့်ရခဲ့ပြီးတော့အမှုအကြောင်းဆွေးနွေးခွင့်ရခဲ့တယ်လို့တရားလွတ်တော်ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်ဆွဲချက်ပုံမှ6ခုကိုနိုင်ဝက်နဲ့ဆွေးနွေးခွင့်ပြုတာအချိန်မလောက်တဲ့အတွက်နောက်တစ်ကြိမ်တွေ့ဆုံဆွေးနွေးခွင့်ပြုဖို့တရားသူကြီးကိုပါ냐ဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားခဲ့တယ်လို့လည်းဦးခင်မောင်စောကပြောပါတယ်ပြည်သူတွေကြမ်းမာဖို့လည်းဒေါအောင်ဆန်းစုကြည်ကဆုတောင်းမေတ္တာပို့တာခဲ့တာပါဖေဗျူလာကလေးကစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့ဒေါအောင်ဆန်းစုကြည်ကိုအွန်လိုင်းကနေရုံထုတ်နေတာဖြစ်ပြီးဒီကနေ့မှာတော့ရှေ့နေရင်းနဲ့တွေ့ခင်ပြူကိုပထမဆုံးလူကိုယ်တိုင်ရုံထုတ်ခဲ့တာပါ။ကျမ်းမာရေးကောင်းမွန်ရတဲ့ဒေါအောင်ဆန်းစုကြည်ကသတင်းစာဖတ်ခွင့်မရတဲ့အတွက်အပြင်ကအဖြစ်ပြက်တွေကိုအ내အကျဉ်းလောက်သာတည်တယ်လို့တရားလွတ်တော်ရှင်နေဦးခင်မောင်စောကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာနေပြည်တော်မှာအမှု6ခုနဲ့ရင်ဆိုင်နေရပြီးရန်ကုန်မှာလည်းအမှုတစ်ခုနဲ့တရားရင်ဆိုင်နေရတာပါ။သမရဝင်းမြင့်လည်းသူရှင်နေနဲ့တွေ့ဆုံပြီးတော့အမှုကိစ္စဆွေးနွေးခွင့်ရခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ်။နောက်ယုံချင်းကိုတော့ဂျွန်လ9ရက်နေ့တက်မှတ်ထားပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေကြောင့်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုဖျက်သိမ်းတင်မတင်စဉ်းစားမယ်လို့စစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲလိလာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲရလပြောင်းသွားရလောက်အောင်မဲမတမာမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခေလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီဖြစ်မှသာပြန်လည်ခံမယ်လို့စစ်အာဏာသိမ်းကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ဒီဒုက္ခသည်တွေပြန်လည်ခံရင်မှမြန်မာဥပဒေနဲ့ညီညွတ်မှုမရှိရင်ထဲ့သွင်းစဉ်းစားလို့မရနိုင်ဘူးလို့တရုတ်နိုင်ငံက Phoenix ရုပ်သံမေးမြန်းခန့်မှာမြန်မာစစ်ကောင်းဆောင်ကပြောဆိုထားတာပါ။ 2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းစစ်တပ်ရဲ့နှိမ်နင်းမှုတွေကြောင့်အိနေချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခလုံးနေရတဲ့ရိုဟင်ဂျာတပ်တန်းနေပါရှိပြီးတာဟာလူမျိုးတုံးအောင်ရည်ရွယ်လှုပ်ဆောင်မှုဖြစ်တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကလည်းပရတိန်လက်အောက်မြန်မာလူလိုက်ရရခဲ့တဲ့1948ခုနှစ်နောက်ပိုင်းကြားမှာပေါ်လာတာလို့လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်လွတ်လပ်ရေးရပြီးနောက်ပိုင်းတကောင်စင်းတွေမှာပင်ဂလီပါကစ္စတန်နဲ့စစ်တကောင်ဆိုတဲ့နာမည်တွေပဲရှိပြီးတော့ရိုဟင်ဂျာဆိုတာဘယ်တော့မှမရှိခဲ့တဲ့အတွက်ဒီအသုံးအနှုန်းကိုလုံးဝလက်မခံဘူးလို့လည်းပြောကြားသွားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုမြန်မာအာဏာပိုင်တွေဖက်ကတရားဝင်လက်ခံသုံးလုံးခဲ့တာမရှိပါဘူး။ရခိုင်မြောက်ပိုင်းကနိုင်နေမှုတွေဟာလက်နက်ကင်ရိုဟင်ဂျာတွေအပေါ်စစ်ဆင်ရေးတာဖြစ်ပြီးဒါလူမျိုးတုံးတက်ခဲမှုမဟုတ်ဘူးဆိုပြီးမြန်မာစစ်တပ်ရဲ့ရာဒုကဖယ်ရှားခံခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်ကကာကွယ်ပြောဆိုခဲ့တာပါ။မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကာကွယ်ပြောဆိုခဲ့တဲ့အတွက်ကြောင့်အခုလက်ရှိထိရင်ခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဝေဖန်မှုနဲ့ရင်ဆိုင်ခဲ့ရတာပါစစ်အာဏာသိမ်းပြီးမကြာခင်မှာပဲရိုဟင်ဂျာတွေနဲ့ပြန်ခေါ်ရေးဆက်လုပ်မယ်လို့စစ်တပ်ကပြောဆိုထားပေမဲ့ပြည်တွင်းအကြက်အတဲတွေရင်ဆိုင်နေရတဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့တိုးတက်မှုတွေခုချိန်ထိမတွေ့ရသေးပါဘူးတရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိကြောင်းတရုတ်အစိုးရကတရားဝင်အတည်မပြုခင်တလအလိုမှာဝူဟန်မြို့ကယောဂါပုံမှာဗီဒဌာနသိပ္ပံပညာရှင်၃ဦးဆေးရုံတင်ခဲ့ရတယ်ဆိုပြီး Wall Street Journal ကသတင်းတွေနေ့မှာဖော်ပြလိုက်ပါတယ်ဒီသတင်းကြောင့်တရုတ်တပ်ကွဲခန့်ကနေကိုဗစ်ပိုးလွှတ်သွားတာဖြစ်နိုင်တယ်ဆိုတဲ့အယူအဆတွေပိုးပြီးတော့အားကောင်းလာနိုင်ပါတယ်2019ဆောင်းပေါလောက်မှာဝူဟန်ယောဂါပုံမှာဗီဒဌာနကသူ့တည်တည်အတော်များများတုတ်ကွေးနဲ့ဆင်းသူတွေလက္ခဏာတွေနဲ့အနေထိုင်မကောင်းဖြစ်ခဲ့တယ်လို့တမရဟောင်းဒိုနယ်ထရမ့်လက်ထက်မှာအမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပူပါတယ်တရုတ်နိုင်ငံကစတင်ခဲ့တဲ့ကာယယောဂါကိုကမ္ဘာတစ်ဝန်းခုချိန်ထိအောင်မြင်စွာထိန်းချုပ်နိုင်ခြင်းမရှိသေးပါဘူး။နေ့စဉ်ပိုကူသူ၄သိန်းထိရောက်ခဲ့တဲ့အိန္ဒိယမှာတော့ဒီကနေ့ပိုကူသူသေး၂သိန်း200ကျော်ထိကျလာပါတယ်။ပိုစစ်ဆေးမှုတွေကိုကန့်အသတ်နဲ့လာလုပ်နိုင်သေးတဲ့အတွက်ပိုကူသူတိထက်မကများနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ Pfizer နဲ့ Astra ကာကွယ်ဆေးနှလုံးအပြည့်ထိုးပေးပြီးဆိုရင်တော့အိန္ဒိယဗီဇပြောင်းပို့ကိုထိရောက်စွာခုခံကာကွယ်နိုင်စွာရှိတာကိုလေ့လာမှုတစ်ခုကစနေနေ့မှာတွေ့ရှိခဲ့ပါတယ်။ဇူလိုင်လထဲမှာနယူးယောက်ဒီအိုလံပစ်ပွဲကျင်းပတော့မဲ့ဂျပန်နိုင်ငံဒုတိယအကြီးဆုံးမြို့ဖြစ်တဲ့အိုဆာကာမှာတော့ကိုဗစ်ပိုးသစ်ကူးစက်နေတာကြောင့်ဆေးရုံတွေမှာကရင်တွေအသက်ရှူကူးစက်တွေမလောက်တော့သလိုဆရာဝန်တွေလည်းမောပန်းလာတာကြောင့်ဂျမားရေးစနစ်ကြီးပြိုလဲမလို့ဖြစ်နေပါပြီ။လူရည်ကိုတန်ဝန်းကျင်ရှိတဲ့အိုဆာကာမှာပိုးကူးစက်မှုစတုထလိုက်နဲ့ရင်ဆိုင်နေရတာပါ။အိုလံပစ်အကစားပွဲမလုပ်ဖို့ဂျပန်ပြည်သူအများစုကလည်းစန့်ကျင်ကကွက်နေပါတယ်။အိုလံပစ်ပွဲကိုကမ္ဘာတစ်ပေါင်းကအကစားသမား 9,000 8,000 နဲ့လူတွေရောက်လာမှဖြစ်တဲ့အတွက်နေရာဒီမှာယောဂါထပ်ပြီးပြန်လာနိုင်တယ်လို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနစီတံအရကမ္ဘာတစ်ပေါင်းပိုးကူးခံရသူ168သန်းရှိနေပြီး American က33သန်းကျော်နဲ့ပိုးကူးသူအများဆုံးရှိပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်အစ္စရေးနဲ့ဟမ်မတ်ကြားတောက်ကြနေစောပိုင်းကအပြစ်ခတ်ရစဲရေးရယူထားပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအခုတနင်္လာနေ့မှာအရှေ့အလယ်ပိုင်းဒေသကိုသွားရောက်နေပါတယ်။မစ္စတာဘလင်ကန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့အရှေ့အလယ်ပိုင်းဒေသကိုပထမဆုံးသွားရောက်တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသအပြစ်ရရေးအမေရိကန်အစိုးရရဲ့ကြိုးပမ်းအားထုတ်မှုတစ်စိတ်တစ်ပိုင်းအဖြစ်မစ္စတာဘလင်ကန်ဟာအစ္စရေးပါလက်စတိုင်းအပြင်တခြားဒေသတွေနိုင်ငံသားရေးဝန်ကြီးတွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဂါဇာနဲ့ဂါဇာဒေသပြန်လည်တိဆောက်ရေးကြိုးပမ်းမှုတွေမှာနိုင်ငံတကာထောက်ခံမှုတွေရအောင်နဲ့လူသားချင်းစာနာမှုကူညီတွေပေးနိုင်ရေးအတွက်ပါလက်စတိုင်းအာဏာပိုင်တွေကုလသမဂ္ဂအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ကပိုင်ဖြတ်ထားတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအီဂျစ်ကညှိနှိုင်းရေးမှုတွေလည်းဂါဇာနယ်စပ်ကိုသွားရောက်ခဲ့ပြီးလက်ရှိအပြစ်ရထားတဲ့အခြေအနေကိုဆက်လက်ထိန်းသိမ်းထားနိုင်ရေးအနောက်ဘက်ကမ်းမြောင်ဒေသအခြေစိုက်ဟာမတ်စ်ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဂါဇာဒေသအပြစ်ရစဲရေးရအောင်အီဂျစ်ကကြားဝင်ညှိနှိုင်းခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းအစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ရထားတာကိုကြိုဆိုခဲ့ကြပါတယ်ဒေသရင်းမှာငြိမ်းချမ်းရေးအပြည့်အဝရရှိအောင်ပြန်ပြီးဆောင်ရွက်ဖို့အစ္စရေးနဲ့ပါလက်စတိုင်းဒီမိုကရက်နဲ့နိုင်ငံခြားဘေးကင်းလုံခြုံစွာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့နယ်စပ်တွေကိုအတိမတ်ပြုကြဖို့စတဲ့အချက်တွေကိုလည်းကုလလုံခြုံရေးကောင်စီကတောင်းဆိုခဲ့ပါတယ်ဒ ဒါပေမဲ့လည်းဂါဇာအရေးကျွမ်းကျင်သူတချို့ကတော့အမေရိကန်ဘက်ကသမ္မတထရမ့်လက်ထက်ကချမှတ်ခဲ့တဲ့အီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းဖို့ဆိုတာဟာတရားရေးပိုင်းနဲ့ကျင့်ဝတ်အရာလုပ်ရမယ်တာဝန်ဖြစ်ပြီးအီရန်နျူကလ িয়ার သဘောတူညီချက်ပြန်ရအောင်အသုံးချတာမျိုးမဖြစ်ရဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောလိုက်ပါတယ်။အမေရိကန်ဘက်ကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးဖို့အီရန်ဘက်ကနျူကလ িয়ার အစီအစဉ်ပေါ်မှာချမှတ်ထားတဲ့စီကံကန့်သတ်ချက်တွေကိုလိုက်နာဆောင်ရွက်မှုရှိမရှိဆိုတာတဲတဲကွဲကွဲမရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပြီးနောက်တနေ့မှာပဲမစ္စတာဇာရစ်ဖ်ရဲ့အခုလိုမှတ်ချက်ထွက်လာတာပါ။အီရန်နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်ရေး2015ခုနှစ်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုပြန်ပုံဖော်ဖို့အီရန်ဟာဂျာတန်တမန်တွေကတဆင့်အမေရိကန်နဲ့တွယ်ဝိုက်ဆွေးနွေးနေတာပါ။ဒီသဘောတူညီချက်ဆွေးနွေးပွဲတွေစီပြန်သွားဖို့ဆိုရင်အမေရိကန်ဘက်ကပိတ်ဆို့တန်ခတ်တာတွေအရင်ရုတ်သိမ်းပေးရမယ်လို့အီရန်ကပြောနေပြီးအမေရိကန်ဘက်ကလည်းအီရန်ဘက်ကသဘောတူညီချက်ပါအချက်လက်တွေကိုအရင်လိုက်နာရမှာဖြစ်တယ်လို့အပြန်အလှန်ပြောနေကြတာပါ။အီရန်နျူကလ িয়ার စက်ရုံနေရာတွေကိုစောင့်ကြည့်တဲ့အီရန်နဲ့နိုင်ငံတကာကြားယာယီသဘောတူညီထားချက်ဟာအဆုံးသတ်သွားပြီလို့အီရန်နိုင်ငံကသဘောထားတင်မှသူလွှတ်တော်ဥက္ကဋ္ဌကပြောနေပါတယ်။ဒါပေမဲ့လည်းအီရန်အနေနဲ့သဘောတူညီချက်ရဖို့ဆက်ပြီးဆွေးနွေးစကားပြောနေတယ်လို့ IAEA နိုင်ငံတကာအမှုမြူအေဂျင်စီကပြောထားပါတယ်ရှင်။တရုတ်နိုင်ငံအနောက်မြောက်ဒေသကတောင်တန်းတွေပေါ်မှာခရီးချမ်းမာရသွန်ပြိုင်ပွဲအတွင်းအပြေးသမား22ဦးတေဆုံးခဲ့တဲ့အပေါ်စုံစမ်းစစ်ဆေးနေပါတယ်။မာရသွန်ပြိုင်ပွဲလုပ်နေစဉ်ရေခဲမှတ်အောက် 17 ဒီဂရီဖာရင်ဟိုက်ကျဆင်းသွားပြီးလေကျန်းတွေတိုက်ခိုက်ခဲ့တာကြောင့်ပြိုင်ပွဲဝင်182ဦးအနက်22ဦးသေဆုံးပြီး10ဦးကတော့ဒဏ်ရာအနှဲငယ်စီရခဲ့ကြပါတယ်။ဘာရင်မြို့ကမိုးလေဝသဌာနကရာသီဥတုဆိုးလာမဲ့အခြေအနေသတိပေးချက်ကိုပြိုင်ပွဲစီစဉ်သူတွေဘာကြောင့်လစ်လျူရှုခဲ့သလဲဆိုတဲ့မေးခွန်းထုတ်မှုတွေထွက်ပေါ်လာချိန်မှာပဲခရိုင်အာဏာပိုင်တွေကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းနေတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။ကန်စုခရိုင်ဟာမကြာခဏဆိုသလိုသဲမုံတိုင်းတိုက်တာငလင်လှုပ်တာအပါအဝင်ပြင်းထန်တဲ့ရာသီဥတုပြောင်းလဲသွားတတ်ပါတယ်။ကန်စုမိုးလေဝသဌာနကခရိုင်တစ်ခုလုံးအတွင်းရုတ်တရက်မိုးသီးထန်မိုးသီးကျွေမိုးကြိုးပြစ်တာတွေနဲ့ရုတ်တရက်လေပြင်းတိုက်ခတ်တာတွေဖြစ်လာနိုင်တဲ့အကြောင်းနဲ့တခြားအသက်အန္တရာယ်ဖြစ်စေနိုင်တဲ့ရာသီဥတုအခြေအနေပြောင်းလဲသွားနိုင်တဲ့အကြောင်းတောက်ကြနေမှာသတိပေးချက်ထုတ်ပြန်ထားခဲ့တာဖြစ်ပါတယ်ရှင်။အီတလီနိုင်ငံမှာတောင်တက်ခီးသွွားဧည့်သည်တွေအုံများတဲ့ကေဘယ်ကျိုးရထားတစ်စင်းတနင်္ဂနွေနေ့ကအမြင့်ပေ60ကျော်ကနေပြုတ်ကျလာတာကြောင့်စီးနင်းလိုက်ပါလာသူတွေကခလေးငယ်2ဦးအပါအဝင်အနည်းဆုံး14ဦးသေဆုံးခဲ့ပါတယ်။ခီးသည်တွေထဲမှာတဝက်လောက်ကနိုင်ငံခြားသားတွေဖြစ်တယ်လို့အီတလီအာဏာပိုင်တွေကပြောပါတယ်။ဒီကေဘယ်ရထားကိုပြန်လည်မွမ်းမံဖို့2014နဲ့2016ကြားပြည့်စွဲမှုရပ်ဆိုင်ထားခဲ့ပြီးကိုဗစ်ကာလအတွင်းမှာလည်းခေတ္တလုပ်ငန်းရပ်ဆိုင်ထားခဲ့ရကနေမကြသေးခင်ကမှပြန်လည်ပြည့်စွဲပေးနေတာဖြစ်ပါတယ်ရှင်။
နန်းလောင်နဲ့မခွာညိုတို့ကသတင်းတွေကိုတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကန်နေတင်းနဲ့လာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့အရင်ဦးဆုံးဒေါက်တာဆန်းစုကြည်ရဲ့ရုံချင်းသတင်းနဲ့စပါမယ်။အာဏာသိမ်းစစ်ကောင်စီကမတရားအသိအဖွဲအနေနဲ့ကြီးညာခံထားရတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ပတ်သက်လို့နိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သဘောထားကိုရဲကမေးမြန်းခဲ့တယ်လို့ဒေါက်တာဆန်းစုကြည်ရဲ့ရှင်းနေကပြောပါတယ်။ဒေါက်တာဆန်းစုကြည်ကိုတနင်္ဂနွေနေ့ညကဘယ်နေရာမှမတိရတဲ့နေရာတစ်ခုကိုပြောင်းရွှေ့ထားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ရှင်းနေတဲ့နဲ့ဒီနေ့ပထမဆုံးတွေ့ဆုံပြောဆိုနိုင်ခဲ့စဉ်တိရတဲ့အကြောင်းအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကို VOA သတင်းတောက်မဆုမြမွန်ကပြောပြပါမယ်ခင်ဗျာ။
ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဒီကနေ့မေလ24ရက်နေ့မှာနေပြည်တော်စပူတီရီမြို့နယ်ကနေပြည်တော်ကောင်စီဝင်းထဲမှာအထူးတရားရုံးနဲ့အရုံးထုတ်ပါတယ်လူကိုယ်တိုင်လာရောက်ကြားနာဖို့အတွက်တည်ထက်လုပ်ထားတဲ့တရားခွင်မှာကြားနာမှုမလုပ်ခင်ဒေါက်အောင်ဆန်းစုကြည်နဲ့ရှေ့နေအဖွဲ့မိနစ်30လောက်တွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ် CRPH NUG တို့အပေါ်ထားတဲ့သဘောထားတွေကိုရဲကမေးမြန်းခဲ့တဲ့အကြောင်းဒေါက်အောင်ဆန်းစုကြည်ကပြောပြတယ်လို့သူ့ရဲ့ဥပဒေအဖွဲ့ကိုဦးဆောင်တဲ့တရားလွှတ်တော်ရှေ့နေကြီးဦးခမောင်စောကအခုလိုပြောပြပါတယ်
။သူကိုယ်တိုင်ရဲ့ပြောရဆိုတဲ့တရားစာမှန်ဖတ်အောင်ကြည့်လည်းမကြည့်ရဘူးနော်။နောက်တော့ရေဒီယိုလည်းနားမထောင်အောင်နော်။တိုင်းပြည်မှာဖြစ်နေတဲ့ကိစ္စတွေကိုသူမသိပါဘူး။မသားမှာလားဒီလိုလေးပေရာကြည်လာလေးအစချစ်စီမှမသိဘူး။ဒါမဲ့သူက CRPH နဲ့ ဟိုဟာ NUG ကိစ္စတော့ပြည်ပြည်တယ်အဲ့ဒီတိတာကဆိုရေကသူပြောတာဘာလို့ပြောတယ်လဲဆိုတော့သူ့သဘောထားပေးပါစေတာတောင်းတာပြောတယ်အဲ့ဒါကြောင့်မလို့ CRCHO NUG လို့ဆိုတဲ့ကိစ္စကိုရေကပြောပြတာလို့သူတည်တယ်ပေါ့
ရွေးကပွဲအနိုင်ရ NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့ထားတာဖြစ်ပြီးတော့NUG ကတော့ CRPH ကခံထားတဲ့အမျိုးသားညီညွတ်ရေးအစိုးရဖြစ်ပါတယ်။ NLD ပါတီဟာပြည်သူတွေအတွက်တည်ထောင်ထားတဲ့ပါတီဖြစ်တာမို့ပြည်သူတွေရှိနေတဲ့၍ NLD ပါတီရှိနေမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကရှင်းနေတွေကနေတင်သတင်းစကားပါခဲ့ပါတယ်။ပြည်သူတွေအတွက်စုတောင်းပေးနေတယ်လို့လည်းပြောကြားခဲ့တဲ့အကြောင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့တဲ့ရှင်းနေအဖွဲ့ကပြန်ပြောပြပါတယ်။
အနာသိမ့်တဲ့နေ့ကဖမ်းခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ကိုအစာပိုင်းတုန်းကသူ့ရဲ့နေအိမ်မှာအကျဉ်းချုပ်ချထားတာဖြစ်ပါတယ်။တနင်္ဂနွေနေ့ညကတော့ဘယ်မှန်းမသိတဲ့နေရာတစ်ခုကိုပြောင်းရွှေ့ခဲ့တယ်လို့ရှေ့နေကြီးဥက္ကမောင်စောကပြောပြပါတယ်
။သူကပြောတာကဟိုအခုကတရားပဲနေရတယ်ဦးနဲ့ဆက်လို့ပြောတယ်။ဒါကျွန်တော်ကနေပြည်တော်ကောင်စီဝင်နေမှာလို့ပြောပါတယ်နော်။အဲနေရာအတိအကျတော့မသိဘူးလို့နော်။အေးတယ်ကျမကအခုကျမကိုဟိုထားတဲ့နေရာလဲကျမမသိဘူးရဲ့။ဘာကြောင့်လဲဆိုတော့မနေ့ညကကျမကိုပြောင်းလိုက်တာတဲ့ပြောတာပဲ
။ဒေါအောင်ဆန်းစုကြည်ဟာနေပြည်တော်မှာအမှုပေါင်း6ခုနဲ့ရင်ဆိုင်နေရပါတယ်။ရန်ကုန်မှာဆွဲထားတဲ့အမှုတစ်ခုကိုနေပြည်တော်ကိုပြောင်းရွှေ့သလားဆိုတာသူ့ရဲ့ရှေ့နေရခုချိန်ထိမသိရသေးပါဘူး။တီးတန့်လှုပ်ထားတဲ့အထူးတရားခွင်မှာဒီကနေ့လူကိုယ်ရာရုံးထုတ်ရမှာဒေါအောင်ဆန်းစုကြည်အပြင်အမှုတစ်ခုထဲမှာသူနဲ့အမှုတဝဲတဲ့ဖြစ်နေတဲ့သမရအဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့လည်းလူကိုယ်ရာလာရောက်ခဲ့ကြပါတယ်။ဒီနေ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခွင့်ရတဲ့အနေအထားနဲ့ပတ်သက်လို့ဥပဒေအကျိုးဆောင်ဖွဲ့ထဲမှာပါတဲ့ရှေ့နေဒေါ်မမင်းဆိုးကအခုလိုပြောပြပါဗျာ။
အခန်းကစေပေပတ်လက်အခန်းစေဘီပတ်လေအခန်းမှာဟိုကျမတို့ဒီ face to face ပဲပြောရတယ်ပေါ့နော်တကားအပြင်ကိုတကားကိုအပြင်ကနေစီသွားပေးပါတယ်သူအပြင်မှာတော့လုံခြုံရေးတွေရှိမှာပေါ့နော်တောင်းနေမှာကြတော့ CCTV တွေတက်ထားပါတယ်ရှင
်ဒေါအောင်ဆန်းစုကြည်ကလည်းရှေ့နေတဲ့အမှုတွေနိုင်ဝယ်ပဲတွေးဆုံတိုင်ပင်ခွင့်ရတာအချိန်နည်းတယ်လို့ပြောကြားကြောင်းရှေ့နေဒေါ်မမင်းဆိုးကပြောပြပါတယ်ဒီနေ့ရုံးချင်းမှာအမှုစစ်ဆေးတာမျိုးမရှိဘူးလို့လည်းရှေ့နေဒေါ်မမင်းဆိုးက VOA ကိုပြောပါတယ်ဒီကနေ့မှာတော့ဒီနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်ရဲ့အမှုကိုတာဝန်ယူရှေ့နေလိုက်ပြီးတဲ့ရှေ့နေဦးသိန်းလှိုင်ထွန်းခေါ်ဒေါက်မန်ဟွန်ကိုတက်မတော်ပြုတ်ကွင်းအောင်လှုပ်ဆော်မှုလှုပ်ဆောင်မှုပုံမှန်ဖြစ်တဲ့905ကကြီးနဲ့ရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်ကနေတရားစွဲထားတဲ့အတွက်ဆိုပြီးတော့အမှုလိုက်ပါပြီးပြန်ထွက်လာမှာပဲစစ်တပ်ကဖမ်းဆီးသွားတယ်လို့ရှေ့နေဒေါ်မမင်းဆိုးကပြောပါတယ
်။လက်ထပ်ပြီးဖမ်းတော့ကျွန်တော်တို့ဘာကြောင့်ဖမ်းတာလဲလို့မေးတဲ့အခါကျတော့သူတို့ဒီရန်ကုန်စိတ်ကမ်းမြို့နယ်မှာဒီဦးသိန်းလှိုင်ထွန်းကိုဒီငယ်ငယ်ကကြီးနဲ့ဆွဲထားတဲ့အမှုတွေဖမ်းလာပါဆိုပြီးတော့မှလက်ထိတ်ကပြီးဒီခါလည်းဖမ်းခေါ်သွားပါတယ်ရှင
်။အတာမင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်68အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခါခွေနိုင်ငံတော်အကြီးညိုပြတ်အောင်လှုံ့ဆော်မှုပုံမှန် 124 ခါကြီးတို့အပြင်တဘာဝဘေးရန်ဒီရဲ့ထိမ့်သိမ့်ကာကွယ်ရေးအဥပဒေပုံမှား25နဲ့အမှု2ခုစုစုပေါင်းနေပြည်တော်မှာအမှု6ခုနဲ့တရားရင်ဆိုင်နေရပါတယ်။ရန်ကုန်မှာတော့အစိုးရလျှို့ဝှက်ချက်ဥပဒေပုံမှား31ကားငယ်နဲ့အမှု2ခုဆွဲခံထားရပါတယ်။နိုင်ငံတော်အကြီးညိုပြတ်အောင်လုပ်မှုဥပဒေပုံမှား124ကားကြီးနဲ့အမှုမှာဒေါအောင်ဆန်းစုကြည်နဲ့အမှုတရွဲတဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီကနေ့ရုံးထုတ်ခဲ့တာဖြစ်ပါတယ်။နေပြည်တော်မှာအမှု6ခုကိုရင်ဆိုင်နေရတဲ့ဒေါက်ဆာစုကြည်အတွက်နောက်တစ်ထင်ရုံချင်းကိုတော့လာမယ့်ဂျွန်လ9ရက်နေ့မှာချိန်ဆထားပါရရှင်
။မဆုမြတ်မောင်ပြောပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေအကြောင်းလည်းပြောပြကြပါမယ်။ဆီယနာတိမ်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေတာမှာရန်ကုန်မြို့မှာဆန္ဒပြသူရာနဲ့ချီပါဝင်တဲ့ဆန္ဒပြစစ်ကြောင်းတွေလမ်းပေါ်ပြန်ထွက်လာကြပါလေ။ဒီနေ့ဆန္ဒပြသူတွေကရိုဟင်ဂျာတွေအရေးနဲ့ပါလက်စတိုင်းအရေးတွေအတွက်ပါကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ပြင်တခြားမြို့နယ်တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ
။ဒီကနေ့မှာတော့ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မှာရန်ကုန်ပင်မတပိတ်စစ်ကြောင်းနဲ့မြို့နယ်ပေါင်းစုံကတပိတ်စစ်ကြောင်းတွေပူးပေါင်းပြီးအချိန်ကြိုအတွင်းမှာအလျင်အမြန်ခြိတက်ဆန္ဒပြနိုင်ခဲ့ကြပါတယ်။ဇွန်လ10ရက်နေ့ပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ဒီကနေ့ကျောင်းစာအပ်ရတဲ့နေ့ဖြစ်တာကြောင့်လုံခြုံရေးတွေကကျောင်းတွေဘက်ကိုအာရုံစိုက်နေလို့တပိတ်စစ်ကြောင်းတွေအများကြီးထွက်လာနိုင်လာလို့တပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ
်ဒီနေ့ရန်ကုန်ကမြို့နယ်ပေါင်းစုံ၊ဒေသပေါင်းစုံစုပေါင်းတပိတ်ဖြစ်ပါတယ်ကြာဟုတ်ပြန်တပိတ်ပုံစံတော့ပျောက်ကြားတပိတ်ပါပဲနည်းနည်း9နာရီတောင်မှဒီမြို့လာတောင်ညောင်းကဒီနောင်ရေးလမ်းပေါ်မှာတော့ငနာကြီးအနည်းတော့ဟုတ်အင်အားတော့100လောက်ရှိတယ်တပိတ်ကတော့ရန်ကုန်မှာရှိတဲ့တပိတ်အင်အားစုတွေကတော့လုံးများလာပေါင်းကြပါတယ်ကြာဟုတ်
ဒီကနေ့ရန်ကုန်မြို့ကဆန္ဒပြပွဲတွေရဲ့ထူးခြားချက်ကတော့ရိုဟင်ဂျာတွေရဲ့အရေးနောက်လက်ရှိအရှေ့အလယ်ပိုင်းဒေသဖြစ်နေတဲ့အစ္စရေးနဲ့ပါလက်စတိုင်းပြည်ပခါမှာပါလက်စတိုင်းတွေဘက်ကစာနာကြောင်းဆန္ဒထုတ်ဖော်ပြသတာကိုပါတွေ့ရပါတယ်
။ပုံမှန်နဲ့မတူဘူးကျွန်တော်တို့ ရေးတယ်မဟုတ်ဘဲနဲ့ဒီမျိုးစုဖြစ်နေခံရတဲ့ရေးတွေပါတယ်ဒီမြန်မာပြည်ရဲ့ယက်တီကြောင့်ကျွန်တော်ဆန္ဒပြရကြပါတယ်ဘောနော်ဆန္ဒပြအစိုးရကနေခြိုင်နှံတွေ့ရပါလေကြာဒီပြင်အားအစိုးရပါလေဆိုင်ကြီးကမှာပါစတိုင်းကြီးတွေကယက်တီကြောင့်မလို့ညာရေးမှလည်းလုံးကြတယ်ဒီလိုဖြစ်နေကြမှုကိုခစားနာလေကြမှာဒါတွေပါသူတို့ကန်ဆိုင်တာတွေ့ရတယ်ဗျဟုတ်
2018ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်ရသူသိမ်းနဲ့ချီရှိခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အုံနှုံးကိုအရင်တုန်းကတော့မြန်မာနိုင်ငံမှာတုံနှုံးပြောဆိုတာကိုတောင်လက်မခံခဲ့ကြပါဘူးဒီကနေ့မှာတော့ရိုဟင်ဂျာတွေဘက်ကရက်ဒီဆန္ဒပြခဲ့ကြပါတယ်စစ်အုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသာယာမြို့နယ်ဘက်မှာလည်းလူငယ်တချို့ပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်နေ့စဉ်မပြတ်လျှက်တပြတ်ပျောက်ကြားသပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပေါက်ကွဲမှုတချို့နေ့စဉ်လိုလိုရှိနေပြီးတော့စစ်ကောင်စီတပ်တွေဘက်ကလိုက်လံဖမ်းဆီးမှုတွေကလည်းရှိနေပါတယ်မကွေးတိုင်းဂံကောမြို့နယ်နှမ်းခါကြီးရွာမှာလည်းဆရာနာရှင်ဆန့်ကျင်ခြိတက်ဆန္ဒပြကြပါတယ်ဒီကနေ့စစ်ကောင်စီဘက်ကအကြောင်းနေပြန်ဖွင့်မှုပထမဆုံးကြောင်းအပ်နှံရင်နေ့ဖြစ်တာကြောင့်အာနာရှင်မကြိုက်နှမ်းခါတပိတ်ဆိုတဲ့ကြွေးကြော်သံတွေနဲ့ကျောင်းသားတွေဆရာဆရာမတွေပါပါဝင်ခြိတက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
မနေ့ခုနှစ်နာရီလောက်မှဖြစ်မယ်ရှင်ခုနှစ်နာရီလောက်ကိုဟိုအင်အားတော့200ဝန်းကျင်လောက်ရှိမယ်ရှင်အာနာရှိမကြိတ်နှမ်းခတ်တပိတ်ဆိုတဲ့ပုံစံနဲ့နော်ဟိုသူကဟွာလေးတော့ကြောင်းသားလေးတွေပါလာဖို့ဟိုစေအာနာရှင်စနစ်မှာဟိုပညာမသိဖို့ပေါ့နော
်ကလေးမျိုးအောင်စရာရက်ကွက်အထက်က6မှာတော့ဒီကနေ့အစောပိုင်းတော့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ဒါကြောင့်ကလေးမျိုးမှာလုံခြုံရေးတင်းကျပ်ထားပြီးတော့ပုံမှန်ထွက်နေကြတဲ့ပိတ်စေချောင်း၄ခုမှာတော့3ခုပဲထွက်နိုင်ခဲ့ပါတယ်ကလေးမျိုးပင်မတပိတ်စစ်ကြောင်းကလုံခြုံရေးတင်းကျပ်မှုတွေကြားကပဲဒီကနေ့ညနေပိုင်းမှာတော့အင်အား200ဝန်းကျင်လောက်နဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်
။ဒီနေ့ကကျောင်းအပ်တဲ့နေ့ဆိုတော့နောက်ပြီးတော့ဒီကလေးမျိုးအထက်က6ကလေးမျိုးဟောပေါ့အောင်စရာရက်ခွက်မှာရှိတဲ့အထက်က6ကျောင်းမှာတန်ဖုံးခွဲတယ်ပေါ့နော်။အဲပြီးတော့တနက်ဒီ9:20ခွဲကျောင်းတော့တနက်တန်လဲ6ချက်လောက်ကြားရတယ်ဒီမျိုးတွေကဆိုပြီးအဲဒီခြိတက်ခတ်တာလည်းရှိတယ်။အဲ့လိုမျိုးဆိုတော့တို့ကတော့တော့အင်အားပြည့်နေအဲ့လမ်းမျိုးပိတ်ပြီးပါလေပေါက်နေကျောင်းအပ်တဲ့သူတို့ရဲ့ကျောင်းအပ်တဲ့ရေဆိုတော့လေ
အလားတူပဲတခြားနယ်မြို့တွေမှာလည်းဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေဆက်ရှိနေပါတယ်တချို့မြို့တွေမှာဆိုရင်တော့အရင်နေ့တွေကထက်ဆန္ဒပြသူအင်အားကပုံများလာပါတယ်ဖားကန်လောင်းလုံးထဝဲနဲ့မန္တလေးမြို့တွေမှာတပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ကြသလိုရင်းမပင်ဒဇယ်နဲ့မုံရွာတွေမှာလည်းဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းစလင်းကြီးမြို့နယ်လပတောင်းဒေသကြီးရွာတွေမှာတော့ရွာပေါင်းစုတပိတ်တွေကိုလူဝင်အားထောင်နဲ့ချီလမ်းလျှောက်ဆန္ဒပြခဲ့ကြပြီးတော့ဆရာနာရှင်ဆန့်ကျင်ရေးဟောပြောမှုတွေကိုလည်းလုပ်ခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါခင်ဗျာမကြခင်မှာဒီကနေ့အခြေခံကြောင်းတွေကြောင်းအပ်ကြတဲ့အခြေအနေကိုပြောပြပြတော့ဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံနေရာအတော်များများမှာပောက်ကွဲမှုတွေဖြစ်နေတာကြောင့်လူလူအကြဆိုးရွားမှုတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်မြန်မာနိုင်ငံမှာရန်ကုန်မြို့အပါအဝင်မြို့ကြီးတွေနေရာအတော်များများမှာအသေးစားပေါက်ကွဲမှုတွေခက်ဆစ်ဆိတ်ဖြစ်လာတာကြောင့်ပြည်သူတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။လမ်းတွေပေါ်စစ်ဆင်မင်းမြမှုတွေများလာတဲ့အတွက်အပြင်ထွက်ရင်သတိနဲ့သွာလာနေကြရတယ်လို့ပြည်သူအများကပြောကြပါတယ်။လုံခြုံရေးအတွက်စိုးရိမ်ရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပေးပါမယ်ခင်ဗျာ
။ဖေဖော်ဝါရီလ၁ရက်နေ့ကဆရာနာသိမ်းပြီးနောက်နိုင်ငံတော်မှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေရှိနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဆန့်ကျင်သူတွေကြားလက်နက်ကန်ပဋိပက္ခတွေလည်းရှိလာပါတယ်။ဒီလိုပြည်ရင်းမှာမငြိမ်မသက်မှုတွေရှိနေချင်းရန်ကုန်မြို့အပအဝင်နေရာဒေသတော်တော်များများမှာပောက်ကွဲမှုတွေဖြစ်လာပါတယ်။ဘသူလက်ချက်မှမသိရတဲ့ပောက်ကွဲမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာကြောင့်ပြည်သူတွေဘက်ကလည်းသတိနဲ့သွာလာနေကြရပါတယ်။လက်ရှိပောက်ကွဲမှုတွေထဲမှာရန်ကုန်မြို့မှာပောက်ကွဲမှုတွေအများဆုံးဖြစ်နေပြီးရက်ကွက်အုပ်ချုပ်ရေးရုံးအနီးတဝိုက်နေရာတွေနဲ့ကျောင်းတွေလမ်းသွားလူလာများတဲ့လမ်းစုံနေရာတွေမှာလည်းပောက်ကွဲတာတွေဖြစ်နေပါဗျ။စစ်ကောင်စီတပ်တွေနဲ့ရဲတွေစောင့်ချက်ကင်းလည်နေတဲ့ကြားမှာပဲပောက်ကွဲနေရတာဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ပြီးတာနဲ့ချက်ချင်းဆိုသလိုစစ်တပ်နဲ့ရဲတွေရောက်လာပြီးအဲ့ဒီနောက်မှာပိတ်ဆို့စစ်ဆေးတာတွေရှိနေလို့မျိုးရင်းသွာလာရေးကိုအရင်ကထက်ပိုးပြီးကြီးဦးဆိုင်နေရတယ်လို့ရန်ကုန်မြို့ခံတဦးက VOA ကိုပြောပါတယ်
။စစ်ဆေးတာဘာညာရှိတယ်ဆိုတဲ့နေရာတွေကိုကျွန်တော်တို့ကရှောင်ကွင်းပြီးသွားတာပေါ့။သွားပစ်တယ်ဆိုရင်တော့ဟိုသူတို့စစ်ဆေးတဲ့နေရာတွေကိုစစ်ဆေးတယ်လို့တင်ကြရတဲ့နေရာတွေကိုကျွန်တော်တို့ကလေ့လာပြီးတော့အဲ့ဒါတွေတော့မတွေ့အောင်သွားတာပေါ့နော်။ဖြတ်တက်နိုင်သေးရကျွန်တော်တို့ဘာမှလုပ်လို့တော့မဟုတ်ဘူး။ကို့မှာဘာမှတန်တရားရှိတဲ့ပစ္စည်းလည်းမရှိဘူး။ဒါပေမဲ့ဟိုပြတ်နိုင်ရင်တော့အဲ့လိုဟိုအနေနဲ့မတွေ့ချင်ဘူးပေါ့။ဒီအဲ့ဒီကိစ္စတွေဖြစ်နေတဲ့အခါကျတော့ဟိုတက်နိုင်တယ်လို့အပြင်ကိုသွားတာကိုရှော့လိုက်တာပေါ့နော်ပို့ကိုလုံချုံအောင်စောင့်ရှောက်နေရတဲ့အနေအထားပေါ့
အသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့တဲ့ရန်ကုန်မြို့တစ်ဖက်ကတွန်တေးမြို့မှာလည်းစစ်တပ်နဲ့ရဲတွေအသွာအလာစိတ်နေတယ်လို့တွန်တေးဒေသခံတို့ကပြောပါတယ
်ကျွန်တော်တို့မသွားနိုင်တာတစ်ချက်လမ်းကြီးဆိုတော့ဆန်းချက်တာကအရှိမရှိတယ်မသိဘူးခင်ဗျာဘာလို့ရှိတယ်ဆိုကျွန်တော်တခြားနားကဖတ်ပြီးတော့သွားရမှာအဲ့လိုပေါ့ခိတတယ်တော့မမြင်နိုင်ဘူးအဲ့လိုမျိုးပေါ့မနေ့ကညတော့သူတို့အရင်ကကျွေးနေတယ်ဆိုရင်ငါအရှိရဲ့ရဲသားကြီးပါမယ် င်းစက်ကားကြီးပါမယ်ပင်းစံကြယ်တုံးလေးပြီးတော့ပါမယ်အဲ့လိုမျိုးပေါ့မင်းရညကြတာတော့မဟုတ်သူကအရှင်းမှာရေကားတစ်ခုတော့ပဲပင်းစံပြသွားလိုက်တယ်ပြောမှာနောက်ငါမင်းဆင်းနေတာနေမှာစံကြယ်တပိမျက်စိကားများစံတာဒါအဲ့လိုမျိုးသူကလိုဖြန့်ပြီးတော့ပိုက်တဲ့ပုံစံမျိုးနဲ့ပတ်တာပတ်တာလည်းနည်းနည်းစိတ်တယ်ပေါ့
မွန်ပြည်နယ်ကမြို့နယ်တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်မေလာ၁၂ရက်နေ့ကမော်လမြိုင်တံဖြူစည်ရက်နဲ့တထုံမြို့နယ်တို့မှာပောက်ကွဲမှုတွေဆက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘူးနဲ့ကြာသာရေးနေတို့ကလည်းရေးမြို့နယ်မှာဘုံပောက်ကွဲခဲ့ပြီးလူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်အခုလိုမွန်ပြည်နယ်ထဲမှာပောက်ကွဲမှုတွေကြောင့်အစ်စ်အစ်စ်အမေးမြန်းတွေပုံများလာတယ်လို့ဒေသခံတွေကပြောပါတယ
်အစတင်ကြောင်းတို့နေရည်နားတော့ဝိုင်းမှာပဲသူတို့ကဘုံနေလိုက်စစ်တာတို့ပါညာတို့တွေ့ရတယ်ဒီတက်တလောမှာဆိုရင်အစာရင်ကျောင်းတို့ပါညာဆိုအနာတော့ဝိုင်းကိုတွားမယ်ဆိုရင်တော့နည်းနည်းသတိထားရတာပေါ့နော်အာပြီးတော့ဟိုမှာဆိုင်ကယ်နဲ့တွားမယ်ဆိုရင်ဆိုင်ကယ်ထဲမှာဟိုဟိုပါပစ္စည်းတွေပါလဲပေါ့နော်အာအဲ့ဒီလိုခုရဲ့ဟိုဟာပေါ့ဆိုင်ကယ်ထဲမှာဟိုနည်းနည်းပြန်စစ်ရတာပေါ့နော်စစ်ပြီးတော့အာစာရွက်စာတန်းတွေဟိုကညှိစွန်းနေတဲ့ဟာရှိနိုင်တာပေါ့နော်အဲ့ဒီဟာဒီကနေ့ဒီထားရမှာသူတို့ဟိုဆိုင်ကယ်ပေါက်တို့ဖွင့်မယ်ကားတို့ဖွင့်မယ်ဆိုရင်တခုခုပေါ့နော်မတင်ကားစရာတွေ့ရင်တော့ဟိုအေးယူမှကြောက်တော့လေအဲ့အဲ့ဒီဟာလည်းနည်းနည်းလေးတိထားပြီးတော့ဟိုသွားလာရတယ်ပေါ့
စစ်တပ်နဲ့ရဲတွေရဲ့ကင်းလှည့်သွားလာနေတဲ့ကြားမှာလက်တယ်မပေါ်တဲ့ပောက်ကွဲမှုတွေဖြစ်နေပြီးဒါတွေကြောင့်လမ်းပေါ်သွားလာနေတဲ့ရင်တွေကိုတားဆီးရှာဖွေစစ်ဆေးတာနဲ့မတင်ကားသူတွေကိုဖမ်းဆီးတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတချို့ကတော့စူပူမှုဖြစ်အောင်ရည်ရွယ်သူတွေလုပ်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားထားပါတယ်ရှင
်အလိမ်မှာပြောပြပေးခဲ့တာပါခင်ဗျာအခုတော့အခြေခံပညာကျောင်းသားတွေဒီကနေ့ကျောင်းဝကြတဲ့အကြောင်းကိုပြောပြပါမယ်မြန်မာတနင်္ဂနွေလုံးကအခြေခံကျောင်းအားလုံးဒီကနေ့မေလ24ရက်နေ့ကစလို့ကျောင်းအပ်လက်ခံနေပါတယ်။ကျောင်းအပ်သူတွေရှိသလိုကျောင်းအမဖက်နေတဲ့သူတွေလည်းအများအပြားရှိနေပါတယ်။ကိုဗစ်ရောဂါနဲ့ပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုဒါတွေကိုစိုးရိမ်ပြီးတချို့မိဘတွေကအသက်အမီတွေကိုအခုနှစ်တည်းကျောင်းမအပ်ဖို့ဆုံးဖြတ်ထားကြတာပါ။ဒီနေ့ကျောင်းဆပ်အပ်တဲ့အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ။
အနာသိအုပ်ချုပ်နေတဲ့စစ်ကောင်စီကအခြေခံပညာကျောင်းတွေကိုဂျွန်လ1ရက်နေ့စဖွင့်မယ်လို့ကြေညာရတဲ့အတူပဲဒီနေ့မေလ24ရက်နေ့မှာကျောင်းအပ်မှုတွေကိုစတင်လက်ခံနေပါပြီ။အရင်ကဆိုရင်ပထမဆုံးကျောင်းအပ်တဲ့နေ့မှာကိုကျောင်းနေရှိမှကြိတ်ကြိတ်တိုးနေခဲ့ပေမဲ့ဒီကနေ့မှာတော့တနင်္ဂနွေအတိုင်းအတာနဲ့ကိုကျောင်းလာအပ်သူတိတိကျကျနင်းနေတာတွေ့ရပါတယ်။ရန်ကုန်မြို့ကနမဲကြီးကျောင်းတွေမှာကိုလာအပ်သူကနင်းနေကြတာပါ။နမျိုးတွေမှာလည်းကျောင်းအပ်သူမရှိသလောက်နင်းတဲ့ကြောင်းဒီကနေ့ကျောင်းအပ်နှံမှုအခြေအနေကိုစောင့်ကြည့်နေတဲ့ပညာရေးတက္ကသိုလ်ကျောင်းသားများတမက္ကကစိုင်းတော်လင်းကပြောပါတယ်။ကြိတ်ကြ
ိတ်ပေါ့နော်။ဟုတ်ပြီ August လို့အဲကြောင်းမှာတော့အပ်တာတော့မတွေ့ဘူးအပြီးရင်ကျွန်တော်ဒီနယ်သက်ကြီးကတော့မအပ်ကြအဲကြောင်းလုံးလုံးဖြေရပေါ့ဖြေရသက်ပိုးရဲ့ကြောင်းတော့ဖြေချင်ပြီးရှိတယ်ဒါပေမဲ့သူတို့ဒီစစ်တပ်ကြောင်းလို့ဆိုတဲ့ကြောင်းမှာတော့ဒီစစ်တပ်ကတာဝန်ကြီးအပ်တာတော့တွေ့
ကိုဗစ်ကာယောဂါကူးစက်မှုဆက်ရှိနေတယ်လို့ပဲလက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေနဲ့စစ်တပ်အုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့ကျောင်းသားမိဘအများစုကကလေးတွေကိုလောလောဆယ်ကျောင်းမထားဖို့ဆုံးဖြတ်တာဖြစ်တယ်လို့သူကဆိုပါတယ်အခုနှစ်ကျောင်းမအပ်ဖို့ဆုံးဖြတ်ထားတဲ့ကျောင်းသားတယောက်ရဲ့မိခင်တူဦးရဲ့အမြင်ကတော့
ဒီနေ့ပြန်မတက်ဘူးဆိုလို့ရှိရင်နောက်နေ့ကြလို့ရှိရင်ကျောင်းထုတ်တာလားအဲ့လိုမျိုးပြောရနော်ဒီမိုကရေစီပြန်ရလို့ရှိရင်တော့ဒီဟာကသူတို့လုပ်တဲ့ဥပဒေကအကုန်လုံးပြည့်ပြည့်သွားမှာပဲလေအဲ့ကြလို့ရှိရင်တော့အကုန်ပြန်လည်လို့ရပါပဲ
ကျောင်းတွေမှာကိုဗစ်ရောဂါကာကွယ်ရေးတွေအားနေတာလက်ရှိနိုင်ငံရေးအခြေအနေမတည်ငြိမ်သေးတာဒါတွေကိုမိဘတွေကစိုးရိမ်နေတဲ့အကြောင်းအခြေခံပညာရေးလှုပ်သားသမဂ္ဂမြန်မာရဲ့ဘူလုံမှုဆောင်ကော်မတီကဒေါ်သက်စုလိုင်ကပြောပါရယ်ဆေးဥချုပ်ရေးအာဏာယူပြီးတဲ့နောက်ပိုင်းလုပ်ငန်းခွင်မဝင်မဲနဲ့ဆနားပြနေတဲ့ကျောင်းဆရာတွေနေရာမှာဝန်ထမ်းအသစ်တွေအစားထိုးခန့်လိုက်ပြီးမဲ့စာသင်ဖို့လုံလောက်တဲ့အင်အားရှိမှမဟုတ်တဲ့အကြောင်းသူကပြောပါရယ်ရင
်အာဏာမသိငယ်အနေထားကလေးကကျွန်တော်တို့ကဝန်ထမ်းရင်ကမလုံလောက်ဘူးငကိုမလုံလောက်တောင်မှအစီအမံလုပ်လိုက်တဲ့အတွက်ပို့ပြီးတော့ညော့သွားတယ်အဲ့ဒီရောက်သွားတာကိုနောက်ထပ်အစားထိုးခေါ်တဲ့အခါမှာတောက်တဲ့သူတွေရှိလာရဲဆိုရင်တော့မှဘလို့မှဟိုစက်ကြိမ်ကြီးတဲ့ဝန်ထမ်းအရာကိုရမှာမဟုတ်ဘူးပေါ့
ရခိုင်ပြည်နယ်ရဲ့မှာတော့ဒေသလုံခြုံရေးအရာပိတ်ထားတဲ့ကျောင်းပေါင်း200လောက်ကလွယ်လို့ကျန်တဲ့ကျောင်းပေါင်း3000ကျော်ကိုဖွင့်ဖို့စီစဉ်ထားပါတယ်ဂျွန်လ1ရက်ကျောင်းဖွင့်ဖို့အတွက်အဆင်သင့်ဖြစ်နေတဲ့ကျောင်းရခိုင်ပြည်နယ်ပညာရေးမှူးချုပ်စီမံရေးရာဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်ဟိုကျောင်းဖွင့်လဲပေါ့မေ3ရက်နေ့ကပဲနောက်ဆုံးဒီနေ့အထိကျောင်းတွေရောက်ရှိတဲ့ဇင်းတွေအနေနဲ့ပြောရမယ်ရှင်ဆရာဆရာမတွေအားလုံးဟာဆောင်လူလီပါချိနေပြီတဘောဖြစ်ပါတယ်ကျွန်တော်တို့က
ဆေးချိုရေးကောင်စီပညာရေးဝန်ကြီးဌာနရဲ့ဒီရပိုင်းအတွင်းထုတ်ပြန်ချက်အရဆိုရင်တော့မြန်မာတပြည်လုံးမှာအခြေခံပညာကျောင်းဆရာစုစုပေါင်း၄သိန်းခွဲကျော်ရှိပြီးတော့အလုံမစင်မဲ့ဆန္ဒပြနေတဲ့ကျောင်းဆရာရေအတွက်ကတော့3သိန်း200ကျော်ရှိနေတာပါရခိုင်နှုန်းအရဆိုရင်အလုံမစင်တဲ့ပညာရေးဝန်ထမ်းပြည်နယ်နဲ့တိုင်းအားလုံးပေါင်းလို့ရှိရင်28ရခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီဒီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ Vue Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ Vue မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ Vue အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
တရရှင်ကခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကယားနဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုပြောပြပါမယ်။ကယားပြည်နယ်လွိုင်ကော်မြို့ဒီမော့ဆိုမြို့နယ်ရှမ်းပြည်နယ်မိုးပြဲမြို့တို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။လွိုင်ကော်မြို့မှာတော့ဒီကနေ့ကစပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားပါတယ်။လွိုင်ကော်မြို့ကဖျားကြောင်တစ်ခုအပေါ်လက်နဲ့ကြီးကြီးထိမှန်လို့လေးယောက်သေဆုံးခဲ့ပါတယ်။တိုက်ခိုက်မှုတွေကြောင့်တောင်းနဲ့ချီတဲ့ဒေသကနေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်နိုင်ကွင်းရင်ကပြောပြပါမယ်ခင်ဗျာ
။ကယားပြည်နယ်လွိုင်ကော်မြို့နယ်မှာဒေသခံလူငယ်တွေစုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲဖြစ်ပွားနေပြီးဒီနေ့တနင်္လာနေ့မနေ့စောပိုင်းမှာစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်လွိုင်ကော်မြို့နယ်ကယန်းတာယာကျေးရွာရှိဘုရားကျောင်းထဲလက်နက်ကြီးကျရောက်ခဲ့ပြီးအယသား၄ယောက်သေဆုံးခဲ့တယ်လို့လွိုင်ကော်မြို့ခံတူးကပြောပါတယ်။
ညနေညဆိုတညတော့ညောက်ရီထူရောတောင်းဆုံးပေါ်နေညောက်တော့လေဒီအမအညောက်လိုက်ထူနေပိုပြီးတက်တာကကရင်တရားကြီးရမှာဒီမင်းတဲ့တမိုင်းမှာတဲကျောင်းဆောင်ပုံခုနေတဲ့ပြည်သူလူထုတွေကိုအမြတ်အမြောက်နဲ့ပြည်သူလူထုတွေအချင်းပြည်ရဒီတော်ကြီးဟာရှိလို့ဟိုတန်ရရခဲ့တော့
လွိုင်ကော်မြို့တွင်ပြေခါတိုက်ခိုက်မှုတွေကြောင့်ဖျားကျောင်းတဲ့လာရောက်ခိုလုံနေသူတွေအမျိုးသားတယောက်အမျိုးသမီး၃ယောက်ဒိတ်ဆုံးခဲ့ကြတာဖြစ်ပါတယ်ဒါအပြင်လွိုင်ကော်မြို့မှာလည်းစစ်အုပ်ချုပ်ရေးမိထုတ်ပြန်ထားသလိုမြို့ထဲကနနတ်တော်ရက်ွက်နဲ့ပန်းကန်ရက်ွက်တွေမှာပြေခါတိုက်ခိုက်မှုတွေရှိနေစေလို့လွိုင်ကော်မြို့ခံမျိုးလူမီတူကပြောပါတယ်
။လွိုင်ကော်မြို့တင်းချင်းနေရတော့ဒီမှာအပြစ်ခတ်တွေပြင်နေပါတော့။ဆိုရင်နနတ်တော်ကပူကျက်နေပါတော့။အဲရှိမျက်နှာလုံးနနတ်တော်ကိုပိတ်ထားပါတယ်။ပကန်းဆက်လက်ပြစ်တယ်။ဒီမှာရှင်လုံးထုတ်ထားရရှင်။မနေ့ကနနာရီကလေးထုတ်ထားတာအဲလိုလေ။တင့်ကန်းနဲ့ဆက်လာပြီးတော့နော်အဲ့ဒီမှာပြင်နေပါပေါ့။
ဒီနေ့ညနေပိုင်း၄နာရီအထိဆက်သွယ်ချက်ရလွိုင်ကော်မြို့တွင်ပြစ်ခတ်မှုမှာပြည်သူ့ကာကွယ်ရေးတပ်ဘက်ကသူအကြဆုံးတယ်လို့ဒေသခံတို့ကပြောပေမဲ့တိချာတိမပြုတ်နိုင်သေးပါဘူး။ဒါပြင်လွိုင်ကော်မြို့နယ်ထဲကပီကင်းကော့ခုစစ်ဘေးရှောင်ပြည်တွင်ဒုက္ခတဲ့စခန်းမှာစစ်ကောင်စီတပ်ဘက်ကတပ်ဆွဲထားလို့စခန်းနေသူ1000ကျော်ဘေးလူရကိုတိမ်းရှောင်နေရပါတယ်။ဒီမော့ဆိုမြို့မှာလည်းလက်နဲ့ဆွဲကမ်းလာကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်။တနင်္ဂနွေနေ့ညနေပိုင်းက PDF ဖွဲ့တွေကနေဒီမော့ဆူမြို့ထဲကအစိုးရရုံးတချို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီနောက်မှာစစ်တပ်ဘက်ကစစ်ကူရောက်လာတဲ့တပ်တွေဝင်ရောက်တပ်ဆွဲစခန်းချနေတယ်လို့ဒေသခံတယောက်ကပြောပါတယ်
။မနေ့ညရဲ့နောက်ဆက်တွဲအဲ့ဒီစသုံးလုံးရုံးနေထွေအောင်ရုံးတရားရုံးလက်စစ်သူတို့အဲ့ဒီရုံးနေမှာခြေကုပ်ယူထားတယ်။အများစုအဲ့ဒီရုံးနေနော်ဒီကောင်တွေကအနောက်တက်ရှိကုန်ပြီ။ပိုလစီကလူတူမရှိတော့ဘူးဆိုမျိုးပေါ်ကစစ်ကောင်စီတတော့ yes ခံမနေရယူထားတော့မနေညနဲ့တင့်ကားရအဲ့ဒီနေရာရောက်လာတာ
။ကြားပြင်းနဲ့တီမော့ဆူမျိုးဒုံငန်ခါရောက်ွက်ကနေငွေတောင်ကြီးွာသည့်လမ်းမကြီးတလျှောက်နမ်စီတီအန်ယုံတွေတလန်းအိမ်တွေကိုမေလ24ရက်နေ့မနေ့9နာရီကျော်မှာဖြိုချဖျက်ဆီးခဲ့ကြောင်းကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPTF မှထုတ်ပြန်ကြေညာထားပါတယ်။လက်ရှိဒီမော့ဆူမြို့နယ်တွင်စစ်ကောင်စီတပ်ဖွဲ့တွေကနေအားဖြင့်နေရာယူထားပြီးဒေသခံတောင်းနဲ့ချီစစ်ပေးလို့ရတင်းချောင်နေရတယ်လို့ဒေသခံကြားပြင်းနယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ
်။ဘောပေါ်သောလူကြီးက1000လောက်ရှိပေါ့ဒီမစတဲ့နဲ့တောင်းဆောင်နေစစ်ပေးချောင်ဖက်တော့ဒီမော့ဆူဖက်တော့ဒီတပ်ဖွဲ့ကမရှိသေးဘူး။ဒါပေမဲ့တော့ပေါ့မတော်မီကြပဲသူတို့ကသူ့မျိုးရင်းတတ်နေကြတယ်
ပြည်ကြက်တောက်ကြနေတဲ့စနေနေ့တုန်းကလည်းတီမော့ဆူမြို့မှာ PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့တိုက်ခိုက်မှုမှာတော့စစ်ကောင်စီစခန်းတစ်ခုဖြစ်တဲ့ဒေါ်တဝီဂိတ်ကိုပြည်သူ့ကာကွယ်ရေးဖွဲ့ကသိမ်းပိုက်ခဲ့ကြပါတယ်။တခါရှမ်းပြည်နယ်ဖဲကူမြို့နယ်မိုးပြဲမြို့မှာမနေ့ကသတင်းကွန်ရီနေ့က PDF တပ်ဖွဲ့ကနေရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်14ယောက်ထက်မနည်းသေဆုံးတယ်လို့မြို့ခံတွေကပြောပါတယ်။စစ်တပ်ဘက်ကတော့တာနဲ့ပတ်သက်ပြီးသေဆုံးသေးရပြောဆိုခြင်းမရှိသေးပါဘူး။ဒီပြစ်ခတ်တိုက်ခိုက်မှုမှာ PDF အဖွဲ့ဝင်တဦးကြဆုံးပြီးနှူးတန်ရာရရှိခဲ့တယ်လို့မြို့ခံတဦးလည်းထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမိုးပြဲမြို့ခံတွေတောင်းတဲ့ချီနေရာကနေတိမ်းရှောင်နေရတယ်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့မြို့ခံတဦးကပြောပါတယ်
။ကိုပြက်စာတတော်များတဲ့တမျိုးလုံးကြီးပါပြေးတော်ပြီ။ဦးရခမချီတော့တောင်းကျွန်တော်မျိုးပါတော့ရှိနေတယ်။ဒီဘူးတော့ပြေးတော့ရင်းနဲ့တော့အနောက်တော့ဖက်ကိုပြေးမြေမြို့ရှင်တွေကလူမရှိတလားတိတ်ဆိတ်နေတယ်
Lashi Kyabina, like or mute, the Mosu Mune, Shambine, Mubia Mudrin, the Rakan Piduka, Guyeta Poydine, Sikonsi Tadreja, Pikataka Muchin Negu, Tishibu, Sikonsi Pyokuyago, set to a cabin, Mayaka Babu, Lashi Maro, Eddie Milton Huloma, Sita Pega, Yari Tabi, Tumi Tawa, Kamia.
Nangong Pyapaka Bakamia, Danet Setama, Kachinji Nebeka, Taipoe Chinidigo, Chijayama, Sita Nek, Chinlenek, and Gian Etati, Taipoe Shinide, Kachinjine, Mumo Mu. ကုန်းလော့ကြီးရွာဘက်မှာဒီနေ့မေလ24ရက်မနေ့အစောပိုင်းကစတင်ပြီးစစ်တပ်ဖက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာတွေပြန်လုလာခဲ့ပါတယ်။နေကင်းပိုင်းမှာတိုက်ခိုက်မှုတွေညင်သက်သွားပေမဲ့လက်နက်ကြီးကြီးစားထိမှန်လာကြောင်းမုံမောင်မျိုးကအသက်ဆက်နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုညင်းညံကပြောပြပါမယ်ခင်ဗျာ။ကချင်ပြည်နယ်မုံမောင်မျိ
ကဗီအိုအေကိုအခုလိုပြောပါဗျာ။
ဒီနေ့မလောဆောရီကဘူးနောက်ကြီးကြီးနဲ့အရင်ပြေးပြရတယ်အရင်ပြေးပြေးကစလာရီတော့စလာရီတော့ဘာနဲ့တော့ဘာမှမတေးကြရတယ်အဲဘမမမောင်းကနေဘူးနောက်ကြီးနဲ့ပြေးပြေးနေ
လောလောဆယ်အထီတော့ထိခိုက်ပျက်စီးမှုအခြေအနေတွေကိုမသိရသေးပါဘူး။တနင်္ဂနွေနေ့ကတိုက်ပွဲတွေကတော့အတန်းငယ်ငြိမ်သက်ခဲ့တာကြောင့်မြေပဲနှုတ်ဖို့ပြန်ရောက်နေတဲ့ဒေသခံရွာသားတွေကိုမိမိပိုင်ပစ္စည်းတွေယူဆောင်ပြီးထွက်ခွာကြဖို့တပ်မတော်ဘက်ကအတိပေးခဲ့တယ်လို့လည်းပြောပါတယ်။ဒီနေ့ပြန်လည်ပြစ်ခတ်မှုတွေကြောင့်6တန်းအရွယ်ကျောင်းသားကလေးငယ်တယောက်လက်နက်ကြီးကြီးထိမှန်သေးဆုံးခဲ့တယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့မိုးမောင်မျိုးကန်တူကပြောပါတယ
်။ဒီနေ့မနေ့ကလက်နက်ကြီးထုနေရပဲ။ဒီကရက်နှစ်နာရီလောက်ကပဲမိုးမောက်ကလာအဲတုန်းကကနေပြစ်လိုက်တဲ့မြောက်လက်နက်ကြီးလုံးဝပြီးဒီမိုးမောက်ဘလုံးကွင်းသားလေးကအဲချက်ချန်သားလေးကကြာတော့လည်းအဲမှာချက်ချန်လို့တဲ့ကောင်လေးက10မိနစ်အရွယ်အသာဆုံးသွားတယ်လို့ပြောတယ်အခု၆တန်းတောက်သားတယ်
မိုးမောင်းမြို့နယ်ထဲမှာရှိတဲ့မြို့သစ်ကုန်းလော့စီဟတ်ကျေးရွာတွေဘက်မှာ20ရက်နဲ့21ရက်နေ့တွေတုန်းကစစ်တပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့တုန်းကလက်နက်ကြီးပစ်ခတ်တာတွေကြောင့်ရွာသားနှုတ်ဦးဒဏ်ရာရခဲ့တယ်လို့နေအိမ်ဆယ်လုံးထပ်မင်းလည်းထိခိုက်ပျက်စီးခဲ့တာပါ22ရက်နဲ့23ရက်နေ့တွေတုန်းကတော့စစ်တပ်ဘက်ကအင်အားဖြည့်တင်းမှုတွေလုပ်ခဲ့ပါတယ် KIA ဘက်ကလည်းဆင့်ရီနန်းတွေကိုဒေါဖုံရံမြို့အနီးကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပေမဲ့တိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးဒီကနေ့မှာတော့စစ်တပ်ဘက်ကကုန်းလော့ကျေးရွာဘက်ကိုလက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်နေတာပါမိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီရဲ့အလွန်ပုံစခန်းကို KIA ကမတ်လ25ရက်နေ့ကသိမ်းယူလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တာဟာဆိုရင်အခုဆိုရင်နှစ်လနီးပါးရှိနေပါပြီဧပြီလအတွင်းမှာလေကြောင်းကတိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မြို့သစ်ကုန်းလော့စီဟတ်စတဲ့ကျေးရွာတွေကဒေသခံတွေဟာမိုင်းနောင်ရွာမိုးမောက်မြို့နယ်ဗမော်မြို့တွေကိုတိမ်းရှောင်နေရပြီးတော့အခုဆိုရင်ကချင်နဲ့ရှမ်းစစ်ပြေးဒုက္ခတွေပေါင်း 8,000 လောက်ရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်အခြေအနေကိုကြည့်ကြရအောင်ပါရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြီးပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွေ့ရှိသူ12ယောက်အထိတိုးလာတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောပါတယ်ကန့်ကွက်ခွင့်မပြုသေးတဲ့သင်္ဘောပေါ်မှာအတည်ပြုလွန်လာတဲ့တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ထဲမှာကိုဗစ်ဆိုင်ရာစီကံတင်းကျပ်မှုတွေကျန်းမာရေးဝန်ကြီးဌာနကမလုပ်သေးပေမဲ့ပြည်သူလူထုအနေနဲ့ကျန်းမာရေးသတိရှိဖို့တိုက်တွန်းထားပါတယ်ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုခမောင်ဆုမင်းကပြောပြပါမယ်ခင်ဗျာ
နိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံကကုန်ကူးပြည်ပြန်လာသူတွေကိုကိုဗစ် -19 ရောဂါစစ်ဆေးခဲ့တာမှာနှစ်ပတ်အတွင်းကိုဗစ် -19 ရောဂါပိုးတွေ့ရှိသူ12ယောက်အထိရှိနေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်ကန့်ကွက်ခွင့်မပေးသေးတဲ့ကုန်သင်းမော2ဆင်းပေါ်ပါလာသူတွေကိုတီးခြားခွဲတာပြီးစောင့်ကြည့်နေတာမှာလွန်ခဲ့တဲ့သတင်းပတ်တွေကကိုဗစ်အတည်ပြုလူနာပထမ4ယောက်တွေ့ရှိခဲ့တဲ့အတွက်သူတို့ကိုစစ်တွေဆေးရုံမှာကုသမှုပေးခဲ့တာအခုတော့ယောဂပျောက်ကင်းသွားပြီလို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။နောက်ထပ်တွေ့ရှိတဲ့အတီးပြုလူနာ၈ယောက်ကိုလည်းဆေးကုသပေးနေပါတယ်
။ဒီနေ့မှာ၄ယောက်ကဆင်းသွားပြီပေါ့နော်။နောက်တစ်ယောက်ကလည်းဆင်းပြီတော့မဆင်းတော့ကျွန်တော်ဒီဆောင်မသိသေးဘူး။ကျွန်တော်ကရန်ကုန်ရောက်နေတယ်။အဲ့တော့ဟိုဟာအခုလောလောဆယ်အထိက12ယောက်ပဲကျွန်တော်သိတာပါ
အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံပဲဖြတ်ကျော်သွားကုန်ကူးနေသူတွေယောဂါကူးစက်မှုတွေရှိနေပေမဲ့လည်းစစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကတော့ပုံမှန်လည်ပတ်နေစေဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သည်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်နေဆက်ဟိုကုန်သွယ်ရေးကနေပြီးတော့ကျွန်တော်ပြန်ဝင်လာတဲ့ဒီတင်မောတွေကိုတော့မော်တော်တွေတင်မောတွေအကုန်လုံးတော့ကျွန်တော်တို့တက်မှတ်ထားတဲ့နေရာမှာကျူဝင်စေပြီးတော့ဒါအဲ့ကျူကနေပြီးတော့မှ juin dah ada tempoh itu jenar hari mah wapit nakau setas jure haro na change juara boleh na change jure cuma ada sih yang ada potu ini deh ada sih barai tapi mana ada sih change dia ada oh ini kau sih fakau oh bapa oh kondo ini yang payful banyak ada ada change ni jenar ini yang jalan deh kisah ada bapa terkulu mampu sih dia
ada sih change di Bangladesh pegapian lah deh kondo itu itu setuju mew apian be show mainkan tempoh sih mah thasi dia pibi Tikne eti atwa la kanta thaya de kongde leze tong yao ti si de lu, jama ye uzi thana ga pyo ba de. Bangladesh nainga ma kobik ka yoga kuza naimu ache ni ha, tamma thare asin leze ma amien zong asin pye de, alon kuza nainde asin ma si ni de adwe. Bangladesh nainga go ki matwa bu, Amerika yoga tenjo ga gwa ye CDC ga taupian tha ba de. Kobik kuza muru ne patte bi, setwe miodwen kobik si kan tencha darwe malo de pe me, Pidure ini nih mampu sahaja bu, pina jamai uzi thana piokunya, doctor suwen bangga piobar eh.
Kalau dengan bela tu, no, kalau nih bukan sahaja apa yang cik dia solusian, kedua, dengan bela solusian, kalau kau ada wenya lepas, no, dah juga khusus nanti cik dia tu, ni tu lulu nih mesti sih masa, kalau kau ada wen.
Setuju mula maros, zewi sahaja sendiri nih, stoz sendiri kalle pemain pun terhadulu, pidure lulu jamale pemain tuala nih jabi. Nakaunzi ikagweri le tayi matacya ro babu. Myama ini jen thai nainga ne iniya nainga do ma ko bikka yoga kuzamu soinziya gaunlao de achi ni pi ni ra mu neza awin twet dwi ko jamma saungji sisi ni de lu. Bho kuzay yoga taipya yi thana nyon jya yi thana mu do khen khen ji ga BOA Myama bain ko pyo tha ba de. Jamma yi wunyi thana ye me la nasa dong ye nya shina yi thau pyan je aya. Tan nainga loong dakwa namuna chao ya khonza shi ko sisi de athe ga. Kobik debut Luna 6 yaw shi ba re. Nyamaninga ma lolo se suzu baong debut Luna ga. Tadayin le daong dong daong na ya tong za le yaw shi bi. Te songdu suzu baong dong daong na ya ta se chao yaw. Pian le ne gaong la du ga. Tadayin dong daong na taong ta ya go za le yaw shi de lu. Jama yi ta na ye siyem ma po bia ta ba re kamiya.
Kokumang so min bia bia gara ba kna. Vio American tanga ni. Tanin la ni nyaman si sin ni go se le tolun pi ni ba re. ခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမဆုံးစီးပွားရေးကဏ္ဍနဲ့စပါမယ်။ဆရာနာသိန်းနဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့ဗန်အပ်ငွေအလွယ်တကူထုတ်မရတဲ့ကိစ္စကအခုလေးလအတွင်းကိုရောက်လာနေချိန်မှာအခြေအနေပိုဆိုးလာပါတယ်။ဗန်အပ်ငွေကိုထုတ်ယူအသုံးပြုနိုင်ရေးအတွက်အနည်းဆုံး300ခန့်တုန်းကနေ100ရာခန့်တုန်းအထိအကျိုးအမြတ်ပေးနေကြရတာပါ။ဒီသတင်းမှစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကစူးစီးတင်ပြထားပါရခင်ဗျာ။
လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်လွိုက်ကော်မှာနေစဉ်သုံးဖို့အတွက်ဘဏ်ကငွေထုတ်ဖို့တောင်မလွယ်ပါဘူးငွေစက်ကူရှိမှဈေးဝယ်လို့ရတဲ့အခြေအနေမှာဘဏ်ကငွေထုတ်မရတဲ့ပြဿနာကြောင့်ဘဏ်အငွေကိုအသုံးပြုနိုင်ရေးအတွက်ငွေကြက်တရားကို၃ချက်နဲ့အထက်အမြတ်ပေးပြီးတော့ထုတ်ယူကြရပါတယ
်ဘဏ်ကတော့ဘာမှထုတ်လို့မရဘူးသူတုံကင်လေးပေးတယ်အဲ့ဒီ ATM ကလည်းတုံကင်ပေးပြီးတော့ထုတ်တယ်ပြောတာပဲဒါပေမဲ့ကျွန်တော်တို့သွားထုတ်တဲ့ဟာတော့ခုတည်းရအဆင်မပြေသေးဘူးအဲ့တော့6လပိုင်းတရက်နေ့မှပဲတုံကင်လာယူပါဆိုပြီးကျွန်တော်တို့ကတော့ CV ကတုံးတာပါနော
်ဟုတ်ကဲ့ဟုတ်က
ဲ့အဲ့တော့ဗန်တိုင်းအဲ့ဒီကမ္ဘောဇာလည်းဒီတိုင်းပါပဲထုတ်လို့မရကြဘူ
းဟုတ်ကဲ့အဲ့တော့ဒီနေ့စဉ်300ဆွဲရတာရောက်တော့ဘလို့ငွေချေးပြတ်တာလက်တာမျိုးများရှိပါသလားဘလို့ကြုံနေရပါလဲ
ငွေချေးကတော့ပြတ်ကြတာပါမထိုက်ဘူးဥက္ကဟိုပါစနစ်တွေနဲ့ပြီးရတာပါနော်တသိန်းထုတ်လို့ရှိရင်ပွဲစားတွေက9000ယူတာပါစေသိန်းဆို5000ပေးရပေါ့
ပွဲစားတွေဆိုတာဖေကပွဲစားတွေပါလေ
အဲ့ဒါတော့တိကျမသိဘူးအဲ့လိုမျိုးပတ်စံရှိတဲ့လူပေါ့နော်သူကတော့အဲ့လိုပါစနစ်ယူပြီးတော့ထုတ်ပေးကြတာပေါ့အဲ့တော့အပြင်မှာပြောနေကြတဲ့ဟာတော့အဲ့ဒီဘန်နဲ့ချိတ်ဆက်ထားတဲ့လူတွေပေါ့အ
ဲ့တော့ဘယ်လောက်လောက်ပေးရပါလဲ
သူတို့တွေသူလဲဆိုတာတိကျဒီနေ့ကတော့ 5% လို့ပြောတယ်ဟိုတနေ့ကိုရင်တုန်းကတော့အရေးကြီးတယ်လို့ပေါ့နော်လူချင်းလည်းမတူကြဘူး8%ပေးရတဲ့လူတွေရှိတယ်
အဲ့တော့သူတို့ရောက်တော့ဘန်ကနေပြီးတော့ဒီလွှဲပေးရတာပေါ့နော
်ဟင်းသူတို့ရဲ့ဘန်အကောင့်တဲ့ပေါ့နော်ဟိုပတ်စံလိုချင်တဲ့လူကဘန်အကောင့်တဲ့လွှဲပေါ့သူတို့ငွေသားထုတ်ပေးတာပေါ့သူတို့ကဘန်လိုဖြစ်သွား
နိုင်ငံရေးအပြောင်းလဲမှာဘန်တွေအပြည့်အဝမလဲပတ်နိုင်တာကြောင့်ဖွင့်လက်လဲပတ်တဲ့ဘန်တချို့မှာလူတွေများသွားရတာအပြင်ဖြက်စီးလိုသူတွေရဲ့ပယောကလည်းမကင်းဘူးဆိုတဲ့သဘောမျိုးဘောဘိုင်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောဆိုထားပါတယ်
အခုလောက်တိုးဝိတ်ဖြစ်နေတဲ့ဖြစ်စဉ်ဤအဖကြောင့်လဲဆိုတော့ဒီဝန်ထမ်းတွေရန်ကုန်ရေးအပြောင်းအလဲဖြစ်တဲ့ပုံမှာမူတည်ပြီးတော့ရုံးမတက်နိုင်တဲ့အခါမှာ Panima, put any in a needle. DJ Mave, Panima, do it. Do it on the Chauci, Chicago, to give you do a loop. A panty as years away. Put in a panacea of a period of John Wood. Aiden has all of she in a Pamazo Jura. Ego Mamudivio, now says the Zito Divia, Panima, we want only be 2 hours for the message down if you are deeper than a whole other young man. Panny Boma Yojimu, she then said, I did not want to go and I told them to be today. And good at the Loro, Gabanet, or a guitar, we can't see a John Lechua. And also, internet connection. Who internet connection are General Cook and you alone? It are transpired on Loro Yavai.
Together, Maron, we said, Gumishi, and Lungan, Leba, Lum, Lurode, near Tago, Yang Niraba, Lungan, Shindrika, Shimpia Bade.
The show of the city, Ale, with Annabella Canore, Gondari Bono. ကုန်းတယ်တွေကလည်းပတ်စံကောက်တဲ့ကုန်းတယ်တွေကလည်းငွေသားနဲ့ပဲပေးပါဆိုပြီးဖြစ်လာတယ်။ရွှေချောင်းတွေပါလေဆိုလည်းအဲ့လိုပဲငွေသားတုံးပဲပေးရတယ်။ဘန်ပေးမှန်းကိုလည်းမခံကြတော့။လုံးနေတဲ့လုပ်ငန်းတွေပေါ်မှာမူတည်တည်ကြတော့ဘန်ရှင်းမှာသွားပြီးတော့အချိန်အကြာကြီးရက်ဆောင်မှုဆိုတာလည်းမဖြစ်နိုင်ဘူး။နောက်တော့ကင်ယူပြီးတော့ဟိုကိုယ့်လက်ရောက်မှာငွေကုန်သွားတာမျိုးဆိုလို့လည်းတနေ့ကုန်လ နေပဲဟိုတသိန်းကို4,000ဆိုလေ4,000ပေါ့အဲ့လိုအဲ့လို5,000လောက်ဆိုတော့2,000ပြတ်သွားပြီပေါ့လို့ရှုံးခံပြီးတော့ပဲပို့ကိုအဲ့လိုပြန်ပြီးတော့ထုတ်နေရတာမျိုးကြီးရှိတာပေါ့
ဘန်းငွေထုတ်တာမှာလဲလူတဦးကိုသတင်းတစ်ပတ်အတွင်းအများဆုံးကျပ်သိန်း20သာထုတ်ယူနိုင်မဲ့အကြောင်းနဲ့ကွန်မြူနတီအဖွဲ့အစည်းတွေကတော့သတင်းတစ်ပတ်မှာအများဆုံးကျပ်သိန်း200အထိထုတ်ယူဖို့ဘိုးဘန်းကသတ်မှတ်ထားတာပါဒါပေမဲ့လဲခုနှစ်ရက်တခါဘန်းမှာသိန်း20ထုတ်ယူခွင့်ရရေးကပဲအတော်ခက်နေတာပါဒီအချိန်နေမှာဘန်းကနေငွေလွှဲလက်ခတ်ပြီးရခိုင်နှုန်းတစ်ခုအကျိုးအမြတ်ရယူကငွေဆက်ကူလဲလှယ်သူတွေကဘယ်သူတွေဖြစ်နိုင်ပါသလဲ
ဟိုကုမ္ပဏီတွေဆိုဘန်မှာကုမ္ပဏီအကောင့်တွေဖွင့်ထားတယ်ကုမ္ပဏီအကောင့်ဖွင့်ထားရင်ဘန်တွေကသိန်း200တပတ်ကိုသိန်း200ထုတ်ပေးတယ်ပေါ့အဲ့လိုကုမ္ပဏီအကောင့်ရှိရလူတွေတချို့ကကြတော့ကုမ္ပဏီအကောင့်ရှိရဒါပေမဲ့လုံးမစားအောင်အဲ့ဒါကိုတချို့လုံးစားတဲ့လူတွေကိုပေးတယ်ပေါ့နော်ပြန်ပေးပြီးလုံးစားကြတယ်တချို့ကအဲတချို့ကကြတော့လည်းသူတို့ကိုယ်တိုင်ကုမ္ပဏီအကောင့်နဲ့သူတို့ကိုယ်တိုင်လုံးစားတယ်ထုတ်ပြီးတော့ပြန်ပေးတယ်တချို့ကကြတော့လည်းမဟိုပေါ့စီတီမတ်လိုမျိုးတို့ဟိုဘီယာဆက်ယုံနေတို့အဲ့လိုမျိုးဆက်ယုံကြီးတွေကြတော့လည်းသူတို့ရဲ့နေ့စဉ်ရောင်းအားငွေတွေရှိတယ်နေ့စဉ်ရောင်းအားငွေတွေကိုသူတို့ကဟိုအိမ်ထဲမှာတင်ထားမျိုးမဟုတ်ဘူးနေတိုင်းနေတိုင်းဘန်ထရန်ဇက်ရှင်နဲ့သွားတာဆိုတော့သူတို့ကနေ့စဉ်ပတ်စံအသွင်းရှိတဲ့ဘန်အဲ့လိုပတ်စံအသွင်းတဲ့လူတွေကိုလိုက်ရှာပြီးတော့တချို့ကလှည့်တဲ့လူတွေလည်းရှိတယ
် MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့မြန်မာနိုင်ငံတွင်းလုပ်ငန်းလှည့်ပတ်နေသောစိုးရိမ်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ဆိုတာမှာတော့ပြည်ရင်းဘန်တချို့လည်းလက်မှတ်ရေးထိုးထားတာတွေ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုတာဝန်ယူမှုရှိရှိဆောင်ရွက်ဖို့နိုင်ငံတကာစီးပွားရေးနဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်မယ်လို့ကတိပြုထားတဲ့အဲ့ဒီအကြေညာချက်မှာတော့ UAB ဘဏ်၊ယူမဘဏ်၊ KBZ ဘဏ်၊ Wave Money ၊ရွှေဘဏ်တို့ကိုဖော်ပြထားပါတယ်။အမေရိကန်ဥရောပသမဂ္ဂနဲ့ဗြိတိန်တို့ကတန်းခတ်ပိတ်ဆို့ထားတဲ့လုပ်ငန်းတွေဒါမှမဟုတ်လဲပုံကိုယ်တွေကိုဘဏ်အနေနဲ့ဝန်ဆောင်မှုပေးမထတဲ့အကြောင်းအတည်ပြုတဲ့အကြောင်းလဲ KBZ ဘဏ်ရဲ့အင်္ဂလိပ်ပိုင်း website မှာဖော်ပြထားပါတယ်။မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ကထုတ်ထားတဲ့မြန်မာနိုင်ငံတွင်းလုပ်ငန်းလည်ပတ်နေသောစိုးရိမ်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ကိုတော့ European Chamber of Commerce in Myanmar မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းကထောက်ခံထားပြီးမြန်မာနိုင်ငံတွင်းကတခြားနိုင်ငံခြားကုန်သည်ကြီးများအသင်းတွေထံကိုလည်းဖြန့်ဝေထားကြောင်း MCRB ရဲ့ website မှာဖော်ပြထားပါတယ်ရှင
်။မတင်ကြီးထိုက်တင်ဆက်ပေးထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။မင်းတပ်မျိုးမှာတိုက်ပွဲဖြစ်လို့ကလေးငယ်တွေတက်ကြီးရွယ်အိုတွေအပါအဝင်ထွက်ပြေးနေကြရတဲ့မင်းတပ်မျိုးကန်တွေဟာတော်တောင်နေထဲမှာခက်ခက်ခဲခဲပုန်းရှောင်နေကြရပါတယ်။အိမ်ပြန်ဖို့ပူဇာနေတဲ့ကလေးငယ်တွေပင်ပန်းနေကြတဲ့အမျိုးသမီးနဲ့တက်ကြီးရွယ်အိုတွေဘလောက်ဆင်းရဲတဲ့အခြေအနေတွေကြုံနေရသလဲဆိုတာကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
။ချင်းပြည်နယ်မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့တွေအပေါ်စစ်တပ်ကလေကြောင်းကနေပါအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်မင်းတပ်မျိုးက3 ပုံ2ပုံလောက်အိုးအိမ်ဖြစ်ထွက်ပြေးနေကြရပါတယ်။ Dot down river ma, Pelo out Trebini Jaya do Chow Chang Lao Shirelu, Mila Sangayani Rega, Menta Mugani Twalagere, Mugan Jansia Jaga Piovare, Klingere, Tajiwe Uri, Amutamiri about him, Pelo out Bonshani Jaya Dre, Palau Kake, Sieni Lesra, Duga Kulu, Piovare.
ကျွန်တော်တို့ရဲ့ညို့နီးနားမှာတိုက်ပွဲအပြင်းထန်လာတဲ့ဒီလေယာဉ်တွေကိုတုံးပြီးတော့လေညို့ပေါ်တွေကိုဒီလေယာဉ်နဲ့ပြစ်ခတ်ပြီးတော့ဒီအနောက်တွေတုံးပြီးတော့ဒီတွေ့ရင်ပြတော့သူတို့ထပ်ပြရတဲ့ဒီတက်ကြီးရွယ်လေးကလေးတွေဒီကိုယ်ဝန်ဆောင်မိခင်နဲ့အကုန်လုံးပဲပြင်ဒုက္ခတာတွေပေါ့နော်အကုန်လုံးပါပါကျွန်တော်အတက်အတန်ကိုဇိုးရင်ရတော့ဒီတော့ကျွန်တော်တောင်းချထဲဒီရှုံမြောင်ထ ตัวเนี่ยตัวนี้เลยตัวต่อเลยเป็นตัวนี้เนี่ยก็ตัวเชื่อว่าจะชาติที่อะไรเนี่ยทางวิเดียร์ขาดจะรอเสียบอกอาสาตกที่เนี่ยนี่ทางที่เรามีสิทธิ์ขาดจะที่ตัวเนี่ยเนี่ยทางที่มีอาเขตที่เราเชื่อว่าเลยเขาเสียสละเปลี่ยนตัวอะไรที่มาบ่เนาะอันนี้จะมีเรื่องเล่นอะไรเนาะตัดจีวีอุริโดคิดอะไรไปส่วนตัวรู้ว่าบลูมิวเสียรู้ดีพี่เด็กขามาบ่เนาะอันนี้จะนี่เป็นรบลูมิวตัวรู้เบลูอังรู้ว่าขออะไรไอ้สิ่งนี้แหละที่พี่อาศัย ပေါ့ဆွဲပြီးတော့ချီပေးရတယ်ဒီသုခိတတွေကိုကျတော့နဲ့ဒီအတီးရအိုရီယာကျတော့ကျွန်တော်တို့ကိုကြောက်ပို့ပြီးတော့ကျွန်တော်အထပ်ပြေးကြရပါတယ
်ဆရာတို့အခုထွက်ပြေးနေတယ်ဆိုတော့စုစုပေါင်းပေါ့နော်အဲ့လိုထွက်ပြေးနေရတဲ့မင်းတပ်ကဆရာအပါဝင်မျိုးကလူတွေဘလောက်လောက်ဘယ်နှစ်ယောက်လောက်ရှိတယ်လို့ရောပြောလို့ရနိုင်မလဲဆရာ
အလောက်လောက်ဆယ်အချင်းမျိုးမှာဒီကျွန်တော်တို့မင်းတပ်ကြီးရဲ့အလူဦးရေတုံးပုံပုံမှာနှစ်ပုံလောက်ကတော့ခမန်းချေပေါ့လူဦးရေ6000လောက်ကတော့ထွက်ပြေးနေကြတယ်ဒီမျိုးပေါ်မှာကျတော့လူအနည်းငယ်လောက်ပဲကြာမှာတယ်ဒီကျွန်တော်တို့တိရတဲ့လောက်ကတော့ကြံခဲ့တဲ့လူတွေလည်းပဲအတက်အန်တဲလုံချုံမှုသူတို့လုံချုံသိချမှုမရှိတဲ့အခါကျတော့သူတို့လည်းထပ်ပြေးမယ်အနေအထားမှာရှိပါတယ်တချို့လူတွေပြောတာတော့သူတို့လည်းထပ်ပြေးချင်တယ်ဒါပေမဲ့ပိတ်မိနေတဲ့အခါကျတော့ပယ်ပြေးလို့ပြန်မှမရှိသူတို့အိမ်ထဲမှာပိတ်မိနေတဲ့မြို့ထဲမှာပိတ်မိနေတဲ့အခြေအနေတွေရှိပါတယ်ကျွန်တော်တို့လည်းအဆက်သွယ်ရတယ်ကျွန်တော်တို့ရဲ့ဆွေမျိုးသားချင်းတွေကတော့အဲ့လိုပြောကြပါတယ်ကျွန်တော်တို့လည်းပြေးချင်ပါတယ်သို့တော်လည်းပဲဒီ safe country စနေဆွေရဖို့သူတို့ဆောက်ပြတဲ့အခါကျတော့အပြင်မထွက်ရဲပဲနဲ့အိမ်ထဲမှာအောင်းနေရတဲ့အခြေအနေမျိုးမှာရှိနေပါတယ်သူတို့မှာ
ခုအတော့ဒီဘေးလို့ရခိုးလုံနေတဲ့နေရာပေါ့နော်အဲ့နေရာမှာရောဆရာတို့နေရထိုင်ရဟိုစားအသားဝတဲ့အခြေအနေတွေပြောပြပါလားရှင်
အဲကျွန်တော်တို့ဒီတော့တောင်တဲတွေပြေးနေရတဲ့အခါကျတော့လော့လော့အော်ဘယ်လိုပြောမလဲအစားအတောက်တွေကအခက်ခဲတွေတော့တော့လေးကိုကျွန်တော်တို့တုံနေရပါတယ်အော်ဒီတော့ထဲမှာရှိတဲ့တပါဝအစီအရလေးတွေပဲခိုးပြီးတော့ဒီနှစ်အဖြစ်ကျွန်တော်သုံးဆောင်ရပါတယ်ဆံကတော့ကျွန်တော်ထပ်ပြေးလာတဲ့အချိန်မှာတပါတဲ့ယူဆောင်လာတဲ့အစားစားပေါ့တရက်မျက်စာတော့ကျွန်တော်ပါလာပြီးတော့ထပ်ပြေးလာကြတာဒါနေလဲခုနေထားမှာတော့ကုန်နေပြီမြို့ပေါ်လဲပြန်လုပ်နေရဘူးဒီအစစစ်တပ်ကြီးကနေဒီ talk show မြို့ထဲတွေကိုပြည့်ပြီးတော့တွေ့ရမဲမဲမြန်ကိုကြီးစားနေသူတို့ကလက်နဲ့ကြီးနေတယ်ပြည့်တဲ့ခါကျတော့ကျွန်တော်တို့ဒီမြို့ပေါ်ကိုကျန်နိုင်တဲ့အခြေအနေလုံးဝမရှိဘူးတဲ့အန်တရယ်တွေ့ရင်ရတယ်ဆိုတော့ကျွန်တော်တို့မြို့ထဲအင်ထက်တူကြောင်ဝင်နိုင်တဲ့အခြေအနေမရှိဘူးမရှိပါဘူးရှေ့ဆက်ပြီးတော့ကျွန်တော်တို့အစားအသောက်တွေချက်ခဲလာမဲ့အခြေအနေရှိပါတယ်
ဆရာအဲ့တော့ဟိုလေဆရာပြောတော့ကိုယ့်ရဲ့ဒီအိမ်နေတဲ့မြို့ရဲကိုပြန်ဝင်လို့မရဘူးကိုယ့်အိမ်နဲ့ပြန်သွားလို့မရဘူးဆိုတော့ဒီဘောတော့အပြစ်ခတ်တယ်ဒီတိုက်ပွဲတွေမဖြစ်ခင်တုန်းကဆရာတို့မင်းတပ်မြို့မှာနေခဲ့ရတဲ့အခြေအနေလေးသိပြရစေရှင
်ဟုတ်ကဲ့ဒီတိုက်ပွဲမဖြစ်ခင်မှာတော့ကျွန်တော်တို့ကကျွန်တော်အေးအေးဆန်းဆန်းပဲပါဒီကိုယ့်အလုပ်ကိုလုပ်ကိုယ်ထမင်းကိုစားပြီးတော့ဘတုကိုမှဒီလိုဘာကိုဖန်တိုက်ခိုက်တာတွေမရှိဘဲနဲ့ကျွန်တော်တို့ငင်းငင်းဆန်းဆန်းအေးအေးဆန်းဆန်းပဲကျွန်တော်ပြည်သူကတော့ဒီလိုပဲနေထိုင်ခဲ့ကြတာပါဒီစစ်ကောင်စီရဲ့ဒီဗတရားဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီဆန်တက်ပြမှုတွေပြီးတော့ရှိလာတဲ့ခါမှာသူတို့ကအစံဖက်ဖန်စီတာတွေ905ခါကိုစားချီထုတ်လာပြီးတော့သူတို့ဖန်စီမှုတွေဖြစ်လာတဲ့နောက်ပိုင်းမှာဒီကျွန်တော်တို့ရဲ့မြို့ဟာအတင်းအချမ်းမှုမရှိတော့ဘူးအဲ့ဒီခါကျတော့ကျွန်တော်တို့ဒီအပြစ်ခတ်တဲ့ဒီပိုင်းမှာရှိလာတဲ့တဲ့အဲ့ခါမှာကျွန်တော်တို့ထပ်ပြေးလာရတဲ့အနေအထားရှိပါတယ်ကျွန်တော်တို့အစပိုင်းမှာတော့ကျွန်တော်မျိုးဟာအေးအချမ်းချမ်းပါပဲကျွန်တော်တို့ပြည်သူရဘတုကမှအနောက်ချက်မရှိဘဲနဲ့ကိုဝန်းကိုကြောင်းပြီးတော့ဟာနေထိုင်ကြတဲ့ကျွန်တော်တို့ဟာစာမန်မျိုးတရားတဲ့ပြည်သူတွေပါလို့
တောတောင်တွေထဲမှာပင်ပင်ပန်းပန်းဆင်းဆင်းရဲရဲပုန်းရှောင်နေကြရသူတွေအနေနဲ့နေရောညပါရက်ထက်မအေးနိုင်ကြတဲ့အခြေအနေကိုလည်းထွက်ပြေးနေသူကအခုလိုပြောပြပါဗျာ
တို့တစ်နေ့ချင်းနေဖက်တမဆိုလို့ရှိရင်ကျွန်တော်တို့ပုံဆောင်တဲ့နေရာတွေကိုဒီစစ်ကောင်စီရဲ့တပ်သားတွေကနေကျွန်တော်တို့နေတဲ့နေရာကိုအမြောက်ကြီးတွေနဲ့ထုမာကိုလက်နဲ့ကြီးတွေနဲ့ပြစ်မာကိုကျွန်တော်အင်မတန်မှစိုးရိမ်ရတယ်ပြီးလို့ရှိရင်ကျွန်တော်တို့နေတဲ့နေရာတွေကိုလိုက်ပြီးတော့တီးပြီးတော့ကျွန်တော်တို့နေရာတွေကိုသူတို့အရှင်လေးကြီးတွေပါပြီးလုတ်ဆောင်လာမှာကိုကျွန်တော်တို့စိုးရင်ရကျွန်တော်တို့ရဲ့အတက်အတန်အန္တရာယ်ပေါ့ကျွန်တော်တို့လိုက်လံပြီးတော့ပြစ်ခတ်မှာကိုကျွန်တော်တို့စိုးရင်နေရတယ်ညအဲ့တဲ့အချိန်မှာဆိုလို့ရှင်တယ်ကျွန်တော်တို့ကတော့အလုံးလုံးချုံချုံမအိပ်ရဘူးပေါ့ဒီစစ်ကောင်စီရဲ့သတ္တားတွေကပဲချင်းရောက်လာမယ်လဲကျွန်တော်တို့ကိုပဲချင်းလိုက်ရှာလာမယ်လဲဆိုတော့စိုးရင်ထိတ်လန့်မှုတွေနဲ့ပဲညအချိန်မျိုးပဲကျွန်တော်တို့ဖြတ်တန်းနေရပါတယ
်စစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးအဖွဲ့တွေကြအပြန်အလှန်ပြစ်ခတ်တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ကလေးငယ်တွေဟာလေကလေးတဘာဝဆော်ကစားခြင်းလို့အိမ်ပြန်ဖို့ပူဇာနေကြပါဗျ
။ကလေးတွေကတော့တော်တော်ဟိုပင်ပန်းနေကြရပါတယ်သူတို့တော့ဆဲတောင်ဆဲတွေမှာဒီမိုးတန်နေတန်နေကြတဲ့မှာသူတို့လည်းအင်မရမစီပွားဖော်ရသူတို့ရဲ့အချင်းညာလည်းတွေ့မြင်နေရပါသူတို့ကလည်းအိမ်ပြန်ခြင်းတာပေါ့သူတို့မှအိမ်မှာရှိခဲ့တဲ့ပစားစရာတွေသူတို့တန်းတားကြတယ်အဲ့ဒါလေးနဲ့ဆော့ခြင်းကြတယ်ပြန်ခြင်းကြတယ်အဲဆိုတော့ကလေးတွေကတော့ပူဆာကြတာပေါ့သူတို့ကတော့အိမ်ကိုပဲတချင်လို့ပြန်ချင်ကြတယ်ဒီတော့တောင်တွေထဲမှာ၆ကပားတွေကြောက်ဆောင်တွေကြားထဲမှာသူတို့ကတော့မနေချင်ဘူးပေါ့အိမ်ပြန်ဖို့ချင်လို့ပူဆာကြတယ်ပေါ့တော့အမျိုးသမီးနဲ့တကြီးရွယ်အိုတွေလည်းသူတို့အုတ်ဖြစ်အိမ်ဖြစ်ဒီလိုမျိုးတစ်ခါမှနေဟိုတော့ထဲထပ်ပြေးရတဲ့အခြေအနေမျိုးသူတို့မှမကြုံဖို့ရခါကြတော့တော်တော်လေးကိုဒီအခက်ခဲတွေကျွန်တော်တို့မှကြုံနေရပါတယ်သူအခုဆော့ပြေးလာတဲ့သူတွေထဲတော်တော်များများတော့သူတို့ထားခဲ့တဲ့အိုးအိမ်တွေပြည်စည်းရင်ပြည်စည်းပါလိမ့်စေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံကြီးဖက်ဒရယ်ဒီမိုကရေစီရပြီးတော့ငင်းချမ်းနေရင်ကျွန်တော်တို့ကျေနပ်ပါတယ်တဲ့အိုးအိမ်ကကြတော့ပြန်ထူထောင်လို့ရပါတယ်တဲ့အဲ့လိုသူတို့ပြောတာနေကြတော့ကျွန်တော်တို့လည်းပဲတော်တော်လေးကိုအားတင်ထားရတဲ့အခြေအနေမျိုးဖြစ်ပါတယ
်ဆရာတို့ဘယ်ချိန်မှဒီကိုအိမ်ကိုပြန်ရမယ်မသိတော့ဆရာတို့နောက်ရှေ့ဆက်ပြီးတော့ကောဘလို့လောက်ကြမလဲဘလို့အခြေအစားတော့ကလည်းအခုတခြားလာပြီပြတ်လတ်လာပြီဆိုတော့ဆရာတို့အဲ့ရှေ့ဆက်ဖို့အတွက်ကောဘလို့မျိုးပြင်ဆင်ထားလဲဆရာ
လောလောဆယ်ပေါ့နော်ကျွန်တော်တို့ပါဒီကိုအတက်လုံချုံကြီးပေါ့ဒီအတက်ပေးရနေလွတ်မြောက်ဖို့ပဲကျွန်တော်တို့မှာစဉ်းစားပြီးတော့ထပ်ပြေးနေရတဲ့အခါကျတော့ရေရှည်စားတော့ဟာနေထိုင်ဖို့ကျတော့ကျွန်တော်တို့မှာရှစ်ဆက်ပြီးတော့အစီအစဉ်လေးတွေချမှတ်ထားတာလောလောဆယ်မှာတော့မရှိသေးပါဘူ
းအခုလိုမျိုးအိုးအိမ်ဖြစ်ထွက်ပြေးနေကြရတဲ့မင်းတပ်ပြည်သူတွေအတွက်ဖြီးရင်းမှသာမကနိုင်ငံတကာမှာရှိနေကြသူတွေကစိုးရိမ်ပူပန်ကြောင်းပြောနေကြတဲ့အပေါ်မှာဝမ်းသာကျေးဇူးတင်တယ်လို့မင်းတပ်မျိုးခံကပြောပါတယ်ရှင်ကျမဆွမ်းမြမပ
ါမဆွမ်းမြမတင်ဆက်ပေးခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American အတန်းကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပါအောင်မယ်ခင်ဗျာစစ်တပ်ကအာဏာသိမ်းပြီးလေးလတဲ့ရောက်လာချိန်မှာအင်အားသုံးနေနေတာတွေကြောင့်ဆန္ဒပြလှုပ်ရှားမှုတွေအရင်ကလိုအာမကောင်းတော့ပေမဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားထိတ်တိုက်တွေ့တာတွေတိုးလာပါတယ်။မနေ့ကပဲရှမ်းပြည်နယ်ဖေခုံမြို့ထဲကမိုးပြဲရဲစခန်းကိုလက်နက်ကန်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့ပါတယ်။အဲ့ဒီဖြစ်ရမှာရဲတပ်သား40ကျော်ကြာဆုံး၄ဦးဖမ်းမိပြီးတော့ပြည်သူဘက်ကတအူးသေဆုံးခဲ့တယ်လို့2ဦးတည်းမနေထိုင်ရခဲ့တယ်လို့ပြည်သူကာကွယ်ရေးတပ်ဖက်ကသတင်းထုတ်ပြန်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကတော့တိုက်ခိုက်ခံရတာကိုအတိပြုပေမဲ့အသေးပြောက်စင်းအတိအကျကိုတော့မထုတ်ပြန်ပါဘူး။ကြားပြည်နယ်လွိုက်ကော်ဒီမော့ဆိုးနဲ့ဖေခုံမြို့တွေမှာလည်းမနေ့ကစပြီးပြစ်ခတ်တံတွေကြားရတဲ့အတွက်ဒေသခံတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မှာတော့ပောက်ကွဲတံတွေနေစဉ်လိုကြားနေရပြီးတရားလက်လွတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကလူငယ်တွေဥဆောင်တဲ့ဆန္ဒပြတပိတ်တွေနေစဉ်လိုရှိနေပါတယ်ခင်ဗျာ။ဖန်စီခံထားရတဲ့မြန်မာခေါင်းဆောင်တောင်ဆန်းစုကြည်ကပြည်သူတွေရှိနေသမျှပါတီလဲရှိမယ်လို့ဒီကနေ့ရုံထုတ်ချိန်မှာရှင်းနေကတစဉ်အမှားစကားပါလာပါတယ်။နေပြည်တော်ကောင်စီဝင်းထဲကအဆောက်အုံတစ်ခုထဲမှာတောင်ဆန်းစုကြည်ကိုနိုင်ဝက်ကြတုတ်ခွင့်ရခဲ့ပြီးအမှုအကြောင်းဆွေးနွေးခွင့်ရခဲ့တယ်လို့တရားလွတ်တော်ရှင်းနေကြီးဥက္ကမောင်ဇော်ကပြောပါတယ်။ဆွေးကျက်ပုံမှား6ခုကိုနိုင်ဝက်နဲ့ဆွေးနွေးခွင့်ပြုတာအချိန်မလောက်တဲ့အတွက်နောက်တစ်ကြိမ်တွေ့ဆုံဆွေးနွေးခွင့်ပြုဖို့တရားသူကြီးကိုပန်ကြားဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားခဲ့တယ်လို့လည်းဥက္ကမောင်စောကပြောပါတယ်ပြည်သူတွေကြားမှာဖို့လည်းဒေါအောင်ဆန်းစုကြည်ကစူတောင်းမြတ်တာပို့ခဲ့တယ်လို့ဆိုပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီဖြစ်မှသာပြန်လည်ခံမယ်လို့ဆရာနာသင်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ်ဒီဒုက္ခသည်တွေပြန်လက်ခံရေးမှာမြမဥပဒေနဲ့ညီညွတ်မှုမရှိရင်ထဲသွင်းစဉ်းစားလို့မရဘူးလို့တရုတ်နိုင်ငံက Phoenix ရုပ်သံမင်းမြန်ကမှသူကအဲ့ဒီလိုပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ် Sepan saya engineer garo Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇွန်လမှာ VOC season ကိုနားဆင်ကြည့်ရှုအားပေးကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America.